Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ17ရက်တောက်တာနေ့ညပိုင်း9:00ကနေ10:00အထိအစီအစဉ်တွေကိုဘိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညပိုင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာနှစ်တင်ညကြပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုနားလောက်အောင်ကျွန်တော်ကြော်ကြော်သိမ်းကြည့်နေမှာပါ။ကမ္ဘာတော်ကမြို့ကြီးအတော်များများမှာနှစ်တကူကျူစွာအခမ်းအနားတွေကိုအများအပြားအနှောက်အယှက်ကြီးကြီးမားမားမရှိဘဲကျင်းပကြပါတယ်။ဂျာမနီနိုင်ငံမြို့နှစ်မြို့မှာအကြမ်းဖက်တိုက်ခိုက်ခံရနိုင်ခြင်းသတိပေးချက်ထုတ်ထားတာကိုပြန်ရုပ်သိမ်းလိုက်ပါပြီ။အိန္ဒိယနိုင်ငံနယူးဒီလီမြို့တော်မှာတော့လေလုညဉ့်ညံမှုရှော့ချရေးစံသက်အစီအစဉ်တစ်ခုကိုနှစ်တက်အစနေ့မှာပဲစတင်လိုက်ပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အခု2016ခုနှစ်အတွင်းမှာမြန်မာပြည်သူတွေအနေနဲ့ဘာတွေကိုမျှော်လင့်နေကြပါသလဲ
။အားလုံးလူတိုင်းလူတိုင်းစိတ်ချမ်းသာကိုချမ်းသာနဲ့ကောင်းကောင်းမွန်မွန်သွားပါစေ။အဲ့ဒါကိုပဲအဓိကမျှော်လင့်ပါတယ်။လူတိုင်းလူတိုင်းလည်းဒီလိုဒုက္ခဆင်းရဲဒုက္ခတွေရောက်နေတ
ယ်။ဦးကူကူပြောသွားတာပါ။ပြည်စုံဝင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်2016ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ကံကြမ္မာနဲ့ဝိညာဉ်ဆိုင်ရာကြီးအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကြီးကနေဩစတြေးလျနိုင်ငံဆိုကမ္ဘာတဝန်းကလူသန်းပေါင်းများစွာဟာလူညုံရေးအခြေအနေတွေတင်းကျပ်ထားတဲ့အောက်မှာပဲအကြမ်းဖက်ဖြစ်ရတဲ့ဇုံတစ်ခုမကြုံတွေ့ရဘဲနဲ့နှစ်သက်ကိုကျူးဆိုခဲ့ကြပါတယ်။နယူးယောက်မြို့မှာနှစ်သက်ကူးချိန်စက္ကန့်ပိုင်းကိုချိန်မှတ်ရေတွက်ပွဲလုပ်တဲ့ဖန်ဘောလုံးကြီးတစ်ဖြည်းဖြည်းကြာသွားတဲ့အချိန်မြို့လယ်ကောင် Times Square မှာလူထောင်ပေါင်းများစွာကနှစ်သက်ကိုကျူးဆိုကြတယ်လို့ဩစတြေးလျနိုင်ငံမှာတော့ဆစ်ဒနီစိတ်ကမ်းမှာကောင်းကင်တစ်ခုလုံးလင်းထိန်သွားတဲ့အထိမီးရှူမီးပန်းတွေဖောက်ပြီးနှစ်သက်ကိုကျူးဆိုကြပါတယ်။ဂျပန်နိုင်ငံမှာလည်းနှစ်သက်ကူချိန်မှာကောင်းကင်ယံထက်မိုးပြံမှုပေါင်းနဲ့လွတ်တင်ပြီးကျူးဆိုကြပါတယ်။ဘယ်လ်ဂျန်နိုင်ငံမှာတော့အကြမ်းဖက်တိုက်ခိုက်တာတွေနဲ့ကြုံရနိုင်တဲ့ဆိုတဲ့စိုးရိမ်ချက်တွေကြောင့်နှစ်သက်ကူအကြုံညမှာမီးရှို့မီးပန်းပစ်ဖောက်မဲ့အစီအစဉ်ကိုဖျက်လိုက်ရပြီးတဲ့နောက်နှစ်သက်ကူပွဲတော်ဆင်နွှဲတာတွေလည်းမရှိပါဘူး။ဂျာမနီနိုင်ငံမြို့နှစ်မြို့မှာတော့မြစ်ထားဘူးတိုင်းုံတစ်ခုမှာနှစ်သက်ကူညအကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့ခိုင်မာတဲ့ထင်းချောက်ချက်သတင်းတွေရခဲ့တာကြောင့်အဲ့ဒီဘူတိုင်းုံတွေကနေဘီလို့ရထွက်ခွာဖို့ခီးသည်တွေကိုရတပ်ဖွဲ့ကညွှန်ကြားခဲ့ပါတယ်။အဲ့ဒီနောက်အကြမ်းဖက်ဖြစ်ရတဲ့ဇုံတွေကတော့မရှိခဲ့ပါဘူး။အကြမ်းဖက်ဖြစ်ရတွေရှိထားတဲ့ပြည်နယ်နိုင်ငံမှာဆိုရင်တော့ရှောက်စလီစည်းလမ်းမပေါ်မှာမိချူမီပြောင်းနေပြဖောက်မဲ့အစီအစဉ်ကိုဖျက်လိုက်ရပေမဲ့လူအများအပြားကတော့2016နှစ်သက်ကိုကြိုဆိုတဲ့ရုပ်ပုံတွေနဲ့ဆက်လိုက်ထိုးထားတဲ့နာမည်ကျော် Arc to Triumph မုတ်ဦးကြီးအနီးလာရောက်တွားရောက်စုဝေးပြီးနှစ်သက်ကိုကြိုဆိုကြပါတယ်
။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ကနှစ်သက်ကိုနဲ့သူ့ရဲ့မိန်ကွန်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့အရေးကြီးပုံကိုအဓိကအလေးထားပြီးပြောသွားပါတယ်။တိတိတသားချင်းချောက်ပြောဆိုရာမျိုးဒါမှမဟုတ်သူ့နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ပြောဆိုရာမျိုးတွေမပါပါဘူး။ပလတ်စတစ်မြန်မာကိုင်းအစ်တင်တဲ့သူသူရဲ့တင်ကေတဘင်းတစ်ဖက်ကိုရှင်းနေအောင်ညှထားတဲ့ဇမင်ပုံစံနဲ့ကင်ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုထူးထူးခြားခြားဖြစ်လာအောင်လုပ်ဖို့နဲ့နိုင်ငံရဲ့လူနေမှုအဆင့်တန်းကိုတိုးတက်အောင်လုပ်ဖို့လိုအပ်တဲ့အကြောင်းပြောသွားပါရယ်မိနစ်30ကြာတဲ့မိန့်ခွန်းထဲမှာအတိအကျအသေးစိတ်တွေကိုပြောသွားတာတော့မရှိသလောက်ပါပဲ2017ခုနှစ်မှာသူ့ရဲ့ဖခင်ကင်ဂျွန်အီးမမျှော်လင့်မဲကွဲလွန်သွားပြီးတဲ့နောက်နိုင်ငံကောင်းဆောင်ဖြစ်လာချိန်ကလေးကဆိုရင်အခုမိခွန်ဟာသူ့ရဲ့လေးချိန်မြောက်ပါအရင်မိခွန်တွေထဲမှာပြောခဲ့ဖူးတဲ့အကြောင်းအရာတွေကိုပဲအများအပြားထပ်ပြောသွားတာပါထိုးဖောက်နောက်ရှက်မဲ့ပြင်ပကလူတွေရန်ဆာလာရင်စစ်ဖြစ်ဖို့အဆင်သင့်မယ်လို့လဲကင်ကတတိပေးသွားပါတယ်ဒီနှစ်အတွင်းလှုပ်ဖို့သဘောတူထားတဲ့တောင်ကိုရီးယားနဲ့အဆင်မြင့်ဆွေးနွေးပွဲတွေအပေါ်ကိုလည်းသူကအကောင်းမြင်ပြောသွားပါတယ်
ဂျာမနီနိုင်ငံဘာဗေးရီးယားပြည်နယ်မြူနစ်မြို့မှာအကြမ်းဖက်ဝါဒကင်ဆဲသူတွေရဲ့တိုက်ခိုက်နိုင်ခြင်းတတိပေးချက်ထုတ်ထားတာကိုဂျာမန်ရဲတပ်ဖွဲ့ကပြန်ရုပ်သိမ်းလိုက်ပါပြီနှစ်သက်ကူးကြိုညက်နေခင်မှာပုံခွဲတိုက်ခိုက်မဲ့ထင်းချောင်းမှုတစ်ခုကြောင့်ရထားဘူးတော်ရုံတစ်ခုကနေလူတွေထွက်ပေးကြဖို့ရှင်းခဲ့ရပြီးနိုင်ရီတော်ကမှအခုလိုပြန်ရုပ်လိုက်တာပါတာဝန်ရှိသူတွေကကြိုတင်တတိထားပြီးလှုပ်ဆောင်ခဲ့တာဖြစ်တယ်လို့မြူနစ်မြို့ရဲတပ်ဖွဲ့အကြီးကဟူဘတ်ဒက်အန်ဒရာယက်ကသတင်းထုတ်တွေကိုဒီကနေ့ပြောပါတယ်မြူနစ်မြို့မှာနှစ်သက်ကျူစုပွဲတွေလုပ်တဲ့အချိန်ညတကောင်မှာရထားဘူးတော်ရုံတွေကိုအထူးကံတိုက်ခိုက်ဖို့ကြံစီထားတယ်ဆိုတာခိုင်မာတဲ့သတင်းပေးချက်တစ်ခုရတာကြောင့်လို့ဆိုပါတယ် IS အသွေးကြွ9ယောက်နဲ့9ယောက်ကြားကတိုက်ခိုက်ဖို့ကြံစီနေကြတယ်ဆိုတာမိတ်ဆွေပြည်ပထောက်လှမ်းရေးအဖွဲ့တစ်ဖွဲ့ကအသိပေးခဲ့တယ်လို့ဘာဗေးရီးယန်ပြည်နယ်တွင်းရေးရာဝန်ကြီးဂျိုအချင်းဟာမန်ကပြောပါတယ်မြို့နေမြို့ရဲ့အဓိကရထားဘူးတော်ရုံတစ်ခုနဲ့အနောက်ပိုင်းကပေးစင်းအရက်စင်ချေပုံးဘူးတော်ရုံတစ်ခုတို့ကိုညတကောင်မတိုင်ခင်အချိန်လေးကနေနှစ်သက်ကူးနေ့မနေ့3နာရီခွဲလောက်ထိ4နာရီလောက်ပိတ်ထားခဲ့ရတာပါဘူးတော်ရုံနေ့ပြန်ဖွင့်လိုက်တာကြောင့်တောက်ကြနေ့မနေ့စီစဉ်ထားတဲ့ရထားချိန်တွေအတိုင်းပြည့်စွဲနိုင်သွားပါတယ်ကြိုတင်တတိပေးချက်တွေထုတ်ထားပေမဲ့လည်းမြို့နေမြို့လမ်းတွေပေါ်မှာဘာဖြစ်ရမှဖြစ်မသွားပဲထောင်ပေါင်းများစွာသောလူတွေနှစ်သက်ကူးပွဲတော်ကိုဆင်နွှဲကြပါတယ်
IS အစွန်ရောက်အကြံဖက်သမားတွေရဲ့လက်ချက်ဆိုတာမျိုးနဲ့နှစ်တကူပွဲတော်မှာအယက်သားတွေကိုတတ်ဖို့ကြံစီရဲဆိုတဲ့ဆွဆွဲချက်နဲ့နယူးယောက်ပြည်နယ်ကလူတယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။အသက်25နှစ်အရွယ်အီမန်နျူအယ်လတ်ချ်မန်ဟာ IS တွေကိုပစ္စည်းကိရိယာတွေထောက်ပံ့ဖို့ကြိုးပမ်းမှုနဲ့တရားစွဲဆိုရတာဖြစ်တယ်လို့ကြာတာပတင်းနေမနက်ကကနဦးတရားရုံးကြားနာမှုမှာကြေညာချက်တရက်ထုတ်ပြန်ထားပါတယ်။ရာဇဝတ်မှုသမိုင်းနောက်ခံရှိတဲ့လတ်ချ်မန်ကို2006ခုနှစ်လောက်ကတည်းကသူ့ဘာသာအစ္စလာမ်ဘာသာဝင်အဖြစ်ပြောင်းထားသူလို့တရားရုံးမှတ်တမ်းမှာဖော်ပြထားပါတယ်။စိတ်မမှန်တဲ့လုပ်ရက်အတွက်လည်းသူ့ကိုအရင်ကဖမ်းဆီးခဲ့ဖူးပါတယ်။တရားခံဖြစ်ဆွဆွဲခံရတဲ့ Lutchman ဟာပြပက IS အဖွဲ့ဝင်တွေစီကနေညွန်ကြားချက်တွေရခဲ့တယ်လို့နယူးယောက်အနီးက Rochester မြို့မှာရှိတဲ့စားတောက်ဆိုင်တဲ့ဘားဆိုင်တွေကအယက်သားတွေကိုလက်နက်နဲ့တိုက်ခိုက်ဖို့ကြံစည်ခဲ့တယ်ဆိုပြီးတရားရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူစီမှာဓမြောင်တွေဓမကြီးတွေစင်ကောတုံနောင်တဲ့အခါတုံးလို့ရတဲ့စစ်ကြိုးတွေနဲ့ရေလွှာရှော့စီမျက်နှာဖုံးတွေတွေ့ရတယ်လို့လည်းတရားရုံးမှတ်တမ်းမှာဖော်ပြထားပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြညာပဲတူနေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။2016ခုနှစ်ဇန်နဝါရီလ၄ရက်နေ့မှာကြာရောက်မဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်ထောင်စုကတဝင်လွှာပေးပို့ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်သမ္မတဘရက်ကိုဘားမားနဲ့အမေရိကန်လူထုကိုစားဆုတောင်းမေတ္တာပို့သတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီဇင်ဘာလ31ရက်နေ့ဇွဲနဲ့တဝင်လွှာပေးပို့တာပါ။68ချိန်မြောက်မြန်မာလွတ်လပ်ရေးနေ့ဟာတမိုင်းဝင်ပါလီမန်ယူကောက်ပွဲကြီးပြီးစီးတဲ့အချိန်ဖြစ်တဲ့အကြောင်းပထမချိန်မဲပေးခွင့်ရသူတွေအပါအဝင်တန်းပေါင်းများစွာသောပြည်သူတွေဟာဒီမိုကရေစီပုံမှုပြပြင်ပြီးငြိမ်းချမ်းကြွယ်ဝတဲ့အနာဂတ်ရွေးချယ်ခွင့်ကိုစုပ်ကိုင်နိုင်ခဲ့ကြတဲ့အကြောင်းတဝန်လွှာမှာဖော်ပြထားပါတယ်။အဲ့ဒီပန်းနိုင်တွေကိုချီတက်တာမှာမြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံမြန်ထောက်ခံသွားမှာဖြစ်တဲ့အကြောင်းဒီမိုကရေစီအဆောက်အအုံတွေခိုင်မာရေးလူ့အခွင့်အရေးတိုးမြှင့်ကာကွယ်ရေးနဲ့ကျေပြန့်ပြီးအားလုံးအကျိုးရှိစေမယ့်စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲမစ္စတာကယ်ရီရဲ့တဝန်လွှာမှာဖော်ပြထားပါတယ်။မြန်မာပြည်သူလူထုတရလုံးလာမယ့်နှစ်သစ်မှာငြိမ်းချမ်းသာရဝါပြောပြီးဘေးရန်ကင်းဝေးကြစေဖို့လဲစုမုံကောင်တောင်းထားပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့တော်ရဲ့စံချိန်တင်ဆိုးဝါးနေတဲ့လေထုညဉ့်ညံ့မှုကိုရှင်းချဖို့ရည်ရွယ်တဲ့စံတမ်းမှုတစ်ခုကိုနှစ်တင်မှာစတင်လိုက်ပါတယ်။မကနန်ကားနံပါတ်နဲ့ကားရီကို New Delhi မြို့တော်မှာဒီကနေ့ကစပြီးတော့မကနန်နဲ့ရက်တွေမှာပဲမောင်းခွင့်ပြုပါတော့တယ်။စုံကနန်ကားနံပါတ်တွေနဲ့ကားရီကတော့စုံကနန်နဲ့ရက်တွေမှာပဲမောင်းလို့ရပါတော့မယ်။လက်မကြီးတွေပေါ်မှာကိုပိုင်ရင်းတွင်နေသွားအောင်ပိတ်ဆို့နေတဲ့လမ်းတွေရှင်းအောင်နဲ့လေထုညဉ့်ညံ့မှုရှင်းချစေရေးအထောက်အကူပြုစစ်ဖို့အတွက်ရည်ရွယ်တဲ့ဒီစံတမ်းမှုကို25ရက်နေ့အထိနှစ်ပတ်ကြာပြုလုပ်မှာဖြစ်ပါတယ်။ရင်စီကန်းတွေကိုရင်မောင်းသမားတွေဒီကနေ့လိုက်နာတဲ့ပုံပေါ်ရတယ်။ခုချိန်မှာနေ့တကူယုံပိတ်ရမှုအကြောင်းတွေယုံတွေပိတ်ထားပြီးဒီကန့်သက်ချက်တွေကိုရင်မောင်းသမားတွေဘလောက်စီကန်းလိုက်နာမလဲဆိုတာစောင့်ကြည့်အောင်မှာဖြစ်တယ်လို့လဲရှုမြင်နေကြတာပါ။တန်းနဲ့ချီတဲ့ရင်တွေမြို့ထဲကလမ်းတွေပေါ်မှာပိတ်ဆို့နေတဲ့အချက်တွေကြောင့်အပါအဝင်နယူးဒီလီကိုကမ္ဘာလေထုညဉ့်ညံ့မှုအဆိုးဆုံးမြို့အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO က2014မှာသတ်မှတ်ခဲ့တာဖြစ်ပါတယ်ရှင်။
အကြံဖက်ဝါရကိုမဆုံးမနစ်ဆွဲကင်သူတွေလို့တရားရုံးတွေကသတ်မှတ်ထားတဲ့လူ6ယောက်ကိုပါကစ္စတန်စစ်ခုံရုံးတွေကနေတည်တံချမှတ်လိုက်ပါတယ်။အဲ့ဒီလူတွေထဲမှာအယ်ကိုင်ဒါစစ်သွေးကြွတူဦးနဲ့ပါကစ္စတန်တာလီဘန်အဖွဲ့ဝင်တယောက်ပါတယ်လို့ပါကစ္စတန်စစ်ဖက်ကဒီကနေ့ပြောပါတယ်။အဲ့ဒီလူတွေကိုဘယ်တော့ဒါမှမဟုတ်ဘယ်နေရာမှာတည်တံစီရင်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။2014ခုနှစ်မှာဘယ်ရှော်မျိုးကကြောင်းကြောင်းကိုအကြံဖက်ဝါရကင်ဆွဲသူတွေဝင်တိုက်ပြီးကလေး134ယောက်ကိုတပ်ပစ်ခဲ့ပြီးတဲ့နောက်ပိုင်း2008ခုနှစ်ကတည်းကတည်တံစီရင်တာကိုဆိုင်းငံ့ထားတာပါကစ္စတန်ကပြန်ရုပ်သိမ်းထားပါတယ်။စစ်ခုံရုံးတွေဟာမျှတတဲ့တရားခုံရုံးတွေရဲ့စံနှုန်းစံထားနဲ့မကိုက်ညီဘူးလို့ဝေဖန်သူတွေကပြောပါတယ်။2015ခုနှစ်တွင်လူပေါင်း326ယောက်ကိုပါကစ္စတန်မှာတည်တံစီရင်ခဲ့ပါတယ
်။သတင်းထောက်ဖြစ်အသီးမပြုတ်လက်မှတ်ကိုတက်တန်းတိုးပေးဖို့တရုတ်အစိုးရကညှင်းပယ်ခံရတဲ့ပြင်သစ်သတင်းထောက်တဦးဟာတရုတ်နိုင်ငံကနေထွက်ခွာသွားပါပြီ။အကြမ်းဖက်အခြေအနေတွေဖြစ်နေတဲ့ရှီကျင်းဒေတာဆိုင်ရာတရုတ်အစိုးရရဲ့မူဝါဒတွေကိုဝေဖန်ထားတဲ့ဆောင်းပါးသဘုံနဲ့ပတ်သက်ပြီးသူ့ရဲ့သတင်းထောက်အသီးမပြုတ်လက်မှတ်ကိုတက်တန်းတိုးပေးဖို့ညှင်းပယ်ခံရတာပါ။Lobs တရင်ပတ်စင်မဂ္ဂဇင်းအတွက်နိုဝင်ဘာလ18ရက်နေ့ကရေးခဲ့တဲ့ဆောင်းပါးဟာအကြမ်းဖက်ဝါဒနဲ့အပြစ်မဲ့သူတွေကိုတပ်ဖြတ်တဲ့အပေါ်အားပေးထောက်ခံတယ်လို့သတင်းထောက်ဦးဆူလာကော်ဒီယာကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဆွဆွဲခဲ့တာပါ။အကြမ်းဖက်ဝါဒကင်ဆွဲသူတွေပြင်သစ်နိုင်ငံပါရီမြို့တော်ကိုတိုက်ခိုက်မှုမှာတေဆုံးဒဏ်ရာရသူတွေနဲ့အတူတသားတည်းရှိပါတယ်လို့တရုတ်အစိုးရကပြောတာဟာရှီကျင်းဒေတာဆိုင်ရာမူဝါဒအပေါ်နိုင်ငံတကာထောက်ခံမှုရဖို့ကြိုးစားတာလားဆိုပြီးတော့လေကူဒီယာကသူ့ရဲ့ဆောင်းပါးမှာမေးခွန်းထုတ်ထားပါတယ်။ ရှီကျင်းဒေသကမွတ်စလင်အများစုဖြစ်တဲ့ဝီဂါရီရဲ့မကြာသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေဟာသူတို့ရဲ့ဘာသာရေးယုံကြည်ကိုးကွယ်မှုအပေါ်တရုတ်အစိုးရရဲ့ပြင်းထန်တဲ့ကတ္တမှုတွေကြောင့်ဖြစ်တယ်လို့ဂေါ်တရားကရေးထားပါတယ်။တရုတ်မှာဆက်နေချင်တဲ့ဆိုရင်ဂေါ်တရားအနေနဲ့ဆောင်းပါးကိုပြန်ဖြုတ်ပါလို့တရုတ်အစိုးရကတောင်းဆိုပါတယ်။သူ့ပေါ်ဆွဆွဲချက်တွေဟာအတိတ်ပဲမဲ့ပြီးသူ့လောက်ရကိုသူ့လောက်တာဖြစ်တယ်လို့ပြောပြီးတော့ဆောင်းပါးကိုဖြုတ်ပေးဖို့ဂေါ်တရားကညှဉ်းဆန်းခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကထုတ်တဲ့ရေနံစိမ်းတွေပြပတင်ပို့ခွင့်ပိတ်ပင်ထားတာကိုရုတ်သိမ်းလိုက်ပြီးသတင်းပတ်ပိုင်းအတွင်းမှာပဲဆယ်စုနှစ်လေးခုအတွင်းပြပတင်ပို့တဲ့ပထမဆုံးအတုပ်အမေရိကန်ရေနံစိမ်းတွေတက္ကသပြည်နယ်စိတ်ကမ်းတစ်ခုကနေကြာသပတေးနေ့ကထွက်သွားပါပြီ။ဆွစ်ဇာလန်ကုန်သွယ်ရေးကုမ္ပဏီ Vital Group ကိုရောင်းထားတဲ့တက္ကသပြည်နယ်တောင်ပိုင်းကိုနိုကို Phillips ရေနံတွင်းတွေကထွက်တဲ့ရေနံစိမ်းကိုပို့တာပါ။အာရဗ်ရေနံပိတ်ပင်ကန့်သက်ချိန်ကာလ1980ပြည့်နှစ်လပိုင်းတွေတုန်းကချမှတ်ခဲ့တဲ့ရေနံတင်ပို့ခွင့်ပိတ်ပင်ထားတာကိုရုပ်သိမ်းတဲ့ဥပဒေတရက်ကိုသမရဘရကိုဘာမာကဒီလအစောပိုင်းမှာလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာပါ။1983ခုနှစ်မှာစတင်တဲ့အာရဗ်ရေနံပိတ်ပင်ကန့်သက်ချက်ဟာကမ္ဘာနိုင်ငံရေးနဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးအပေါ်မှာရေတူရေရှည်တက်ရောက်မှုအများအပြားဖြစ်ခဲ့ပါတယ်။1984ခုနှစ်မှာပိတ်ပင်ကန့်သက်ချက်အဆုံးသတ်ချိန်မှာတော့ကမ္ဘာရေနံစင်းနှုန်းဟာတစ်စီကို3ဒေါ်လာကနေ12ဒေါ်လာအထိတက်သွားခဲ့ပါတယ်။အမေရိကန်ရေနံစင်းနှုန်းတွေလည်းတိတိတသာတက်သွားပါတယ်။အခုအချိန်မှာတော့ရေနံစင်းတစ်စီကို38ဒေါ်လာပတ်ဝန်းကျင်လောက်ရှိနေပါပြီခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါ View မြန်မာပိုင်းတန်လွင်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ် View မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို View Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြန်မြန်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အရင်ဦးဆုံးအနေနဲ့2016ခုနှစ်အတွင်းပြည်သူတွေရဲ့မျှော်လင့်ချက်တွေကိုကြားကြရမှာပါဒီနှစ်ဟာ2016ခုနှစ်နှစ်သစ်ရဲ့ပထမဦးဆုံးနှစ်ဖြစ်ပါတယ်ပြည်သူတွေအနေနဲ့နှစ်သစ်ကိုငြိမ်းငြိမ်းချမ်းချမ်းနဲ့ဖျက်ဆီးလိုကြပြီးစီးပွားရေးစားဝတ်နေရေးတွေတိုးတက်လာဖို့မျှော်လင့်နေကြပါတယ်အပြည့်အစုံကိုတော့ VOA သတင်းနောက်မှတင်ပြလင်းကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာပြည်သူတွေအနေနဲ့ခရစ်နှစ်2016ခုနှစ်ကိုကူးပြောင်းသွားပြီဖြစ်တဲ့ဒီနှစ်ပထမဦးဆုံးနေ့နှစ်စံတရနေ့ကနေတနှစ်ပတ်လုံးအေးအေးချမ်းချမ်းဖျက်တမ်းနေလိုကြပါတယ်။နှစ်သစ်မှာအဆဆအယယအဆင်ပြေချုံးမွေ့ကြပြီးစိတ်ချမ်းချမ်းသာသာနဲ့နေထိုင်သွားစေလိုတယ်လို့စံကြောင်းမြို့နယ်မှာနေထိုင်တဲ့ဦးကူကူကအခုလိုပြောဆိုလိုက်ပါတယ်
။ဒီလူတယောက်နေရတာအားလုံးလူတိုင်းလူတိုင်းစိတ်ချမ်းသာကိုချမ်းသာနဲ့ကောင်းကောင်းမွန်မွန်သွားပါစေအဲ့ဒါကိုပဲအဓိကမျှော်လင့်ပါတယ်။လူတိုင်းလည်းဒီလိုဒုက္ခဆင်းရဲဒုက္ခတွေရောက်နေတယ်ဒုက္ခဒုက္ခမင်းမဖြစ်နေတယ်အဲ့ဒါလေးတွေအလိုကောင်းစေချင်တယ်ဒါကိုအဓိကမျှော်လင့်ပါတယ်ကျွန်တော်တို့
မြောက်ကလာမြို့နယ်ကကိုဝင်းသိန်းဦးကတော့မြန်မာပြည်သူတွေအားလုံးနှစ်သစ်ကိုပျော်ပျော်ရွှင်ရွှင်နဲ့ဖြတ်သန်းစေလိုတယ်လို့ပြောပါတယ
်2016ကိုစိတ်ချမ်းသာပျော်ရွှင်နဲ့ပြည်သူတို့မစူမညာဘူးအကုန်လုံးစိတ်ချမ်းသာနဲ့ပျော်ရွှင်နေနေစင်အောင်မြင်ကြတယ်
တိုင်းပြည်တွေမှာလည်းတည်တည်ငြိမ်ငြိမ်ရှိနေပြီးပြည်သူလူထုအတွက်ကောင်းမွန်တဲ့ပြောင်းလဲမှုတွေဖြစ်စေချင်နေတာကတော့ဈေးတယ်မှလှလဝင်းဖြစ်ပါတယ်
။အခုဒီမြန်မာနိုင်ငံကအေးချမ်းချမ်းနဲ့တည်တည်ငြိမ်ငြိမ်ဖြစ်ပြီးတာပါပဲ။ကိုကိုကလည်းဘာဖြစ်လို့လဲဆိုတော့လူထုတွေအပြက်ကောင်းကျိုးရှိရတော့ပြီးတော့ပါတူမျိုးဆိုပါပဲ။တူမျိုးမဆိုအုတ်ချုပ်တာကတော့ဘာလို့အုတ်ချုပ်တယ်ဘယ်ဟာအုတ်ချုပ်တယ်ဆိုတော့အဲ့လိုမျိုးတော့မရှိပါဘူး။ဘာလို့လဲဆိုတော့ကိုလူတွေနေဖို့မှုထိုင်မှုပေါ်မှုတည်ပြီးတော့ပါလေ။ကောင်းကျိုးပြည့်ပြီးတာပါပဲ။မြေတူမဆိုးရဲလို့တော့မခွင့်ချပါဘူး။
ကြီးမြင့်နိုင်တဖက်ကမ်းမှာနေထိုင်တဲ့စိုက်ကားဆရာကိုကျော်ဦးကတော့စာဝတ်နေရေးပို့ပြီးအဆင်ပြေပြေရှိစေချင်တယ်လို့ပြောပါတယ်
။စီပွားရေးကတော့အဆင်ပြေတယ်လို့ကျင်တာမဟုတ်ကိုလေးကတော့ကိုမရှိစင်းသေးတာပေါ့နဲ့ဒီလိုပဲစိုက်ကားရုံးကနေစားတီတီလေးလေးနဲ့လှုပ်လှုပ်စားပေါ့ဆိုပေမဲ့ကိုလှုပ်တဲ့ဥစ္စာကအဆင်ပြေအောင်တော့အားမျိုးမျိုးလင်းပါ။လက်ရှိဥစ္စာကဘာမှမသိသေးဘူးလေ။ပြောင်းလဲမှုကလည်းဘာမှန်းကိုမသိသေးပါဘူးဒီတိုင်းပဲရှိနေသေးတာပဲလောဆယ်ရတော့
နောက်ထပ်စီးပွားရေးကြက်တဲတာတွေကိုရော့ကျသွားစေလို့သူကတော့မြောက်ဥကလာမြို့နယ်ကကိုဝင်းသိန်းဦးပ
ါစီးပွားရေးပေါ့လူတိုင်းစားအကုန်လုံးတူတူပဲပေါ့စားဝင်တွေအကုန်လုံးဆင်ပြေရမယ်သူစီးပွားရေးတဲ့သူ့လုပ်ငန်းနဲ့သူတို့ကတော့အကုန်လုံးဆင်ပြေဖို့ပဲပေါ့မကြက်သေးတာပေါ့ဘယ်လိုပဲဖြစ်နေပြန်သူတနေ့2000စီးစားတောင်းရတဲ့လူကလည်းတနေ့2000ပုံမှန်2500တော့ရသွားရင်စက်ကျန်းတာလည်းပျော်ရှင်မှုပေါ့ဒီအစိတ်တန်းစိတ်ချမ်းသာဖို့ပဲရည်ကြည်တယ
်။အုတ်ချုပ်ရည်ပိုင်းနဲ့ပတ်သက်လို့နှစ်သစ်မှာတိုးတက်မှုတွေရှိစေလိုတယ်လို့စံကြောင်းမြို့နယ်ကဦးကူကူကအခုလိုပြောပါတယ်
။2015အုတ်ချုပ်ရည်ဆော်ကားတာတော့မဟုတ်ဘူး။2015အုတ်ချုပ်ရည်ပိုင်းမှာနည်းနည်းလေးဟိုဖြစ်တဲ့ပုံမှာ2016အုတ်ချုပ်ရည်ပြောင်းလာရင်တော့ဒီအုတ်ချုပ်ရည်ပြောင်းလာတဲ့ပုံကအများကြီးကောင်းသွားမယ်လို့ကျွန်တော်မျှော်လင့်တယ်။
ဟို2015မှာအုပ်ချုပ်ရေးမကောင်းခဲ့ဘူးဆိုတော့ပြောတာမဟုတ်ဘူး2015အုပ်ချုပ်ရေးမှာနည်းနည်းလေးဟိုမဖြစ်လာတဲ့အဆင်မပြေမှုလေးတွေရှိလာတယ်ဒီ2015အဆင်မပြေမှုတွေကိုဒီတက်လာတဲ့2016အစိုးရကကောင်းကောင်းမွန်မွန်ဖြေရှင်းပေးမယ်လူထုတွေလည်းကောင်းကောင်းမွန်လိုက်နာမယ်ဆိုရင်2016ကအားလုံးအတွက်ကောင်းမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ခရစ်နှစ်ဟောင်ကုန်ပြီးနှစ်သစ်ကူတဲ့အချိန်မှာမြန်မာပြည်သူလူထုအနေနဲ့လူမှုရေးစီးပွားရေးနဲ့ကဏ္ဍစုံမှာတိုးတက်လာပြီးနှစ်သစ်ကိုအေးအေးချမ်းချမ်းနဲ့ဖြတ်သန်းနေခြင်းကြပါရဲ့ရှင်
။မတ်တင်ကြီးလင်းစူးစီတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့2016ခုနှစ်အတွက်မြန်မာနိုင်ငံရဲ့ကံကြမ္မာဘယ်လိုရှိသလဲဆိုတာကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအတွက်2016ခုနှစ်ဟာကောင်းခြင်းအဖျက်ဖျက်ဖြစ်ထွန်းစေမဲ့နှစ်သစ်ဖြစ်ပါတယ်လို့နှစ်ခဗေဒပညာရှင်စန်စာနီဘိုကကြိုတင်ဟုတ်ကဲ့ထုတ်ပါရယ်မြန်မာပြည်သူပြည်သားတွေအတွက်အကျိုးပြုမဲ့အစိုးရတရားကိုငြိမ်းငြိမ်းချမ်းချမ်းဖွဲ့စည်းနိုင်မှာဖြစ်ပြီးလူမှုရေးစီးပွားရေးရာတိုးတက်ဖြစ်ထွန်းမှုတွေစောင့်ကြည့်မဲ့နှစ်တစ်နှစ်ဖြစ်ပါတယ်လို့နက္ခဗေဒပညာရှင်စန်စာနီဘိုကကြိုတင်ဟောကိန်းထုတ်တယ်လို့သတိထားရမှာတွေကတော့ရာသီဥတုဘေးဒဏ်ယောဂဘယဘေးနဲ့တရားဥပဒေစိုးမိုးရေးပိုင်းမှာလက်ပေးလက်ယူမှုတွေများပြားလာနိုင်တယ်လို့လည်းဆိုပါတယ်2016ခုနှစ်မြန်မာနိုင်ငံအတွက်နစ်ဂျူဟောကိန်းကိုမတ်တိန်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။2016ခုနှစ်ဟာမြန်မာနိုင်ငံသူမြန်မာနိုင်ငံသားတို့အတွက်ကောင်းသောအနာဂတ်နဲ့တိုးတက်မှုဖြစ်ပြလွှမ်းမိုးနေတဲ့နှစ်တစ်ခုဖြစ်ပါလေ။ January 1st ရက်နေ့ဟာစောက်ချာနေ့နဲ့စတယ်။စောက်ချာနေ့ဆိုတာက Venus စောက်ချာနတ်ဒေဝီကိုကိုးစားပြုတယ်2016ကလည်းမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးသို့မဟုတ်မိမသားတို့ရဲ့သို့မဟုတ်မိခင်တို့ရဲ့သဘာဝလွှမ်းမိုးတဲ့အစိုးရကနေအုပ်ချုပ်မဲ့အနာဂတ်နဲ့ဖြစ်တဲ့မြန်မာနိုင်ငံပါဝင်ကမ္ဘာသီးသီးမှာရှိတဲ့နိုင်ငံတွေမှာအမျိုးသမီးတို့ရဲ့အရာတွေစွာတွေဟာလာမဲ့2016ခုနှစ်မှာစွမ်းပကကြီးမားတယ်လို့မိခင်စိတ်ဓာတ်နဲ့ဆောင်ရွက်တဲ့သူတွေရဲ့အနာဂတ်ရဲ့ဥဆောင်နိုင်မှုဟာအားလုံးသောသူတွေအတွက်ကောင်းသောကျိုးကျေးဇူးတွေကိုရရှိမယ်နှစ်တစ်ခုဖြစ်ပါလေ2016ခုကဏ္ဍတစ်လုံးနဲ့ဖြစ်သွားရင်နံပါတ်6ကဏ္ဍရတယ်နံပါတ်6ကကဏ္ဍတို့ရဲ့အရှင်းမြင့်ဆုံးနံပါတ်တစ်ခုဖြစ်ပြီးတော့အောင်မြင်မှုတွေရဲ့မြင့်မားဆုံးအကြောင်းအရာတစ်ခုရဲ့အဆုံးနောက်တစ်ခုရဲ့အစကိုစတင်မှုအတွက်ရှင်းလင်းပြရတဲ့နံပါတ်ဖြစ်တဲ့အတွက်အပြောင်းလဲတစ်ခုနဲ့အဖြစ်တစ်ခုကိုစတင်နိုင်တယ်။အဟောင်းတို့ရဲ့အဆုံးကိုဒီတစ်နှစ်တာဖြင့်ဆုံးသက်ပြီးတော့လာမယ့်အနာဂတ်ရဲ့ကောင်းခြင်းအပြပြကိုစတင်ဆက်ဆောင်သွားမယ်ဖြစ်ရတယ်ဖြစ်ပေါ်မဲ့မြန်မာနိုင်ငံရဲ့အနာဂတ်ကရှေ့မှတည်ရှိနေပါလေ။လုပ်ငန်းရေးရာစီးပွားရေးရာဖြာပြန်လူသားတွေမှာအခက်အခဲမြင်ရရှိစေအားလုံးမှာအဖြေရှာနိုင်တဲ့နေထိုင်နဲ့ကောင်းသောအနာဂတ်ကိုဖန်တီးနိုင်တဲ့ကံကြမ္မာတွေနိုင်ငံသားအသီးသီးမှာကိုယ်ဒီကောင်ကပိုင်ဆိုင်ကြပါလိမ့်မယ်။ကောင်းသောထောက်ကူတွေကိုလည်းရရှိပါလိမ့်မယ်။မင်းဆိုရနဲ့ပြည်သူကြဖြစ်ပေါ်မဲ့အဖြစ်အပျက်တွေငြိမ်းချမ်းတယ်။လောကသားစီးပွားမှာစီးပွားရေးလောကမှာပုံမှန်တက်ပို့ပြီးတော့မြန်မာလာတဲ့စီးပွားရေးနေသားရှိမယ်။ကုန်စည်လုံးနေသားတော့ပုံမှန်တက်တဲ့နေသားရှိနေကြစားကြီးမားသောကုန်စည်လုံးပဋိပက္ခမရှိပါဘူး။ဒါနဲ့ဒီတနစ်တကာလတော်တွင်မှာဧပြီလ20နဲ့မေ20က2016 September 20နဲ့ October 20ကမှာသဘာဝအမြင်လေးတွေကိုတော့အနည်းငယ်သတိရှိရမှာဖြစ်ပါလေ။ Number 4လွှမ်းမိုးတဲ့အချိန်မှာမိဘဥပအမြင်ကိုတစ်ချက်ငလျင်ဘဥပအမြင်ကိုတစ်ချက်အပူလိုင်းလွှမ်းမိုးကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘဥပအမြင်ကိုတစ်ချက်သတိထားရမှာဖြစ်ပါလေ။နိုင်ငံရေးနေသားမှာတော့2016ခုနှစ် January 27နဲ့ February 19ကမှတစ်ချိန် March 27နဲ့ April 20ကမှတစ်ချိန်ထူးခြားတဲ့အကြောင်းလေးနဲ့ကောင်းသောနေသားတွေရှိပြီးဉာဏ်သာစွာလွှဲပြောင်းမှုနဲ့အစိုးရအပိုင်းမှာအမျိုးသမီးတို့ရဲ့အာဏာသွားမှုနဲ့ဆိုတော့ဒေါ်အောင်ဆန်းစုကြည်ရဲ့အနေထားမြင့်မားတဲ့နေသားတွေကိုရောက်တယ်လို့ NLD ရဲ့သွားမှုမှုရဲ့နေသားကလည်းကောင်းသောပြည်သူလူထုအပေါ်မှာအကျိုးပြုနိုင်တဲ့အစိုးရတစ်ခုကိုဖွဲ့စည်းနိုင်ပါလိမ့်မယ်။အခြားသောအတွေ့အကြုံရှိသူတွေလည်းအစိုးရဖွဲ့စည်းခြင်းပါဝင်ပြီးတော့ထောက်ကူပြုမဲ့နှစ်တစ်ခုဖြစ်တဲ့မေတ္တာနဲ့ဖြစ်ပါလေ။တယောက်သောသူတယောက်ချင်းပေါ်မှာနောက်တယောက်သောသူကကတဲ့ရက်တဲ့လုံးမယ်ဆိုတဲ့အနေထားတော့မတွေ့ပါဘူး။ဒီနှစ်ဒီကာလအတွင်းမှာတော့ပညာရေးရာပိုင်းခြားတွေမှာနိုင်ငံတကာစစ်မှုသွားမှုမဲ့အနေထားတိတော့မရောက်နိုင်ကြစား နိုင်ငံတကာရဲ့အထောက်အကူတွေကိုရယူနိုင်ပြီးတော့အစကနေပြန်ပြီးတော့လမ်းကြောင်းတွေပေါ်ပြီးတော့လမ်းကြောင်းမှန်တွေပေါ်ကစားစားရောက်လာပါလိမ့်မယ်။ကျမကြီးနေသားပိုင်းမှာတော့အားလုံးရဲ့ကျမကြီးမှာအနည်းငယ်သတိထားရမယ်။ခါတိုင်းနဲ့ပူပြီးယောဂဝေဒနာလေးတွေဖြစ်ပေါ်မှုလေးတွေရှိမယ်။အထူးသဖြင့်2016 January March May June October တွေမှာယောဂဝေဒနာလေးတွေ outbreak လို့ကျန်ပွားမှုယောဂပိုးလေးတွေဖြန့်ကျက်မှုလေးတွေကဘာနဲ့နဲ့ဖြစ်ပေါ်မှုကကဘာမှအစ်စ်တစ်စ်မြန်မာနိုင်ငံသို့ကူးလာလေးတွေဖြစ်တတ်တယ်။ဒါပေမဲ့လည်းကြီးမားတဲ့ညာဆွေးရောကြောက်စရာကြောင့်မရှိပါ။စည်ရည်နေတာပဋိပက္ခငြင်းချမ်းမှုဘက်ကိုလွယ်မယ်။ငြင်းချမ်းမှုအပြည့်တော့မရပါ။မြန်မာနိုင်ငံမှာရှိနေတဲ့စင်မီငြင်းချမ်းမှုကတော့ခါတိုင်းနှစ်တဲ့ပိုပြီးတော့ရော့ချသွားပါမယ်။ငြင်းချမ်းမှုအတွက်ဆောင်ရွက်မှုအတိုင်းတာမှာ40ရာခိုင်နှုန်းကနေ60ရာခိုင်နှုန်းထိကောင်းသောနေသားပဲသို့ရောက်မယ်အပြည့်အဝရာကျင်းတော့မရှိနိုင်သေးပါအနာဂတ်ရဲ့နေသားတိုင်းရည်ပြည်နေသားမှာတရားဥပဒေစွန့်မိုးရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာတော့ခါတိုင်းနဲ့ပို့ပြီးတော့အရှင်းပြလာမယ်ဒါပေမဲ့လက်စားချင်းပြဿနာတွေကတော့ပတ်တော့ချင်းမရှိဘူးငြိမ်းသက်ချင်းလည်းမရှိဘူးပို့ရွေ့တိုးပွားလာစရာအကြောင်းရှိတာတော့သတိထားရမယ်နှစ်တခုဖြစ်ပါလေဒီနေ့ဒါအတွင်းကံကောင်းခြင်းများရရှိဖို့တဲ့သူတဲ့သူမေတ္တာတားပြီးတော့အားလုံးညီညွတ်စွာနေကြဖို့ပါပဲကျေးဇူးတင်ပါတယ
်နိခဘေရင်ပညာရှင်စန်းစာနေဖို့ကိုမတ်တိန်ထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နိုင်မှာ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါရင်မကဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုထမှန်ဖိတ်ခေါ်ပါစေ။အခုဆက်လက်ပြီးတော့ဝိညာဉ်ဆိုင်ကြီးအကြောင်းကိုတင်ပြပေးပါမယ်။ဝိညာဉ်လောကကိုလှည့်စားဖို့အတွက်ဆောက်လုပ်ထားတဲ့ဝင်းချက်စတာလျော့ဝက်စန်းကျဲဆန်အင်ကြီးဟာအကွက်ကောက်များတဲ့ခမ်းမကြီးတွေထူးဆန်းတဲ့အပြင်စင်တွေနဲ့တိဆောက်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဆေးမြို့မှာရှိတဲ့ဒီသမိုင်းဝင်ဆန်အင်ကြီးရဲ့အတွင်းပိုင်းတွေကိုတွားရောက်ကြည့်ရှုပြီး VOA သတင်းတောက်လင်းရန်နဲ့ဂျိုးဆက်မော့ခ်တို့ကသတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြပေးပါမယ်ရှင
်။အခမ်းအနား160ပါဝင်တဲ့ဗစ်တိုးရီးယားပုံစံဝင်းချက်စတာဆန်အင်ကြီးဟာထောင်ချောက်တကားတွေဝင်းကဘာလိုခမ်းမကြီးပဲဘယ်နေရာမှမရောက်တဲ့လှေကားတွေနဲ့စောက်ထားတာပါဒီမှာအလုတ်လုတ်တဲ့သူတွေကတော့အိမ်ထဲကိုဝင်လာနဲ့ကြောရိုးတစ်လျှောက်စိမ့်သွားတာကိုခံစားရမယ်လို့ပြောတယ
်ဒီအိမ်ကြီးထဲမှာဆွမ်းရင်တမျိုးမျိုးရှိနေတယ်လို့ထင်ပါတယ်ဝင်းငင်မဲ့ဖြစ်ဖြစ်ကျမစိတ်ထင်တာပဲဖြစ်ဖြစ်ပေါ့လေဒီထဲမှာတခုခုရှိနေတာပါ
And it doesn't work.
ဒီ organ ကြီးကအလုံးမလုပ်တော့ပါဘူး။ဒါပေမဲ့ဒီခန်းထဲမှာ organ အတန်ကြားနေရတယ်လို့တချို့လူတွေကပြောကြပါတယ်
။ဒီဆိုင်အင်ကြီးဟာ Winchester Rifle တနက်ကိုထုတ်လုပ်သူရဲ့သားဖြစ်သူ William Winchester ရဲ့မိန်းမဖြစ်သူ Sarah Winchester ရဲ့နေအိမ်ဖြစ်ပါတယ်။သူတို့လင်မယားဟာအတော်လေးကိုကန်ဆိုးခဲ့တာပါ။သူတို့ရဲ့သမီးလေးဟာမွေးရပါယောဂါနဲ့ကလေးဘဝမှာတင်သေးဆုံးသွားခဲ့ရတယ်လို့ယောက်ျားဖြစ်သူဟာလည်းအဆုံးနာ TV ယောဂာနဲ့အချိန်မတိုင်ခင်တည်ဆုံသွားကြရတ
ာ Spiritualist advised her that all the spirits
ဒါနဲ့ပဲသူကအဲ့ဒီအချိန်ကတခြားသူတွေလုပ်တယ်လို့ပဲအကြာမြင့်ဆရာမကိုခေါ်မိတိုင်ပင်ခဲ့ပါတယ်အဲ့ဒီအကြာမြင့်ဆရာမက Winchester Rifle တနက်ကြောင်တည်ခဲ့တဲ့သူတွေရဲ့ဝိညာဉ်တွေကသူ့ကိုခြောက်လန့်နေတာလို့ပြောပါတယ်အဲ့ဒါကြောင့်နောက်ဖက်ကခီးသွားပြီးတော့ဒီဝိညာဉ်တွေကျင်းတဲ့အောင်အိမ်တလုံးဆောက်ပေးရမယ်အဲ့ဒါဆိုရင်အားလုံးအဆင်ပြေသွားမယ်လို့ပြောပါတယ်
ဒီအကြာမြင့်ဆရာမရဲ့စကားကိုဆာရာဝင်းချက်စတာကနားထောင်ခဲ့ပါတယ်အချိန်နဲ့ငွေအများကြီးရှိတဲ့သူဟာ စံဟိုဆေးမှာအခြေချနေထိုင်ပြီးလူ22ယောက်ကိုငားရမ်းခဲ့တယ်လို့ဝိညာဉ်တွေအတွက်အိမ်ကို1884ခုနှစ်ကစပြီးတည်ဆောက်ခဲ့ပါတယ်။ဒီအိမ်ကြီးကိုဆောက်လုပ်ခဲ့တဲ့38နှစ်အတွင်းလွှဖြတ်တန်း၊တန်ရိုက်တန်း၊သဲခင်းတန်းတွေဟာဘယ်တော့မှရပ်မသွားခဲ့ပါဘူး။ဒီအိမ်ကြီးအတွင်းကိုအဲ့မန်နေဂျာဂျန်နာဘုံမင်းစာလိုက်ပြခဲ့ပါတယ်။
We have doors to walls.
ဒီဆိုင်အင်ကြီးအတွင်းကထူးဆန်းတဲ့နမူလာလေးတွေကိုနည်းနည်းပြရရင်နယံကြီးပိတ်နေတဲ့ဒီလိုမျိုးတကားတွေဘဲမှမရောက်တဲ့တကားတွေမျက်နှာချက်ကိုရောက်တဲ့လေကားတွေထူးဆန်းတဲ့ဟာတွေကြီးပါပဲဒီမှာတွေ့ရတဲ့အထူးဆန်းတွေကိုမအံ့ဩတော့ပါဘူ
းလျှို့ဝှက်လမ်းကြောင်းတွေစမ်းပြတဲ့လမ်းအပိတ်တွေကနေရာအနှံ့ပါပဲဒီအထဲမှာမှတကားတစ်ခုကပိုပြီးစမ်းနေပါတယ်မဖွင့်ခင်အထိကတော့အနေမရှိတဲ့ပုံစံမျိုးဖြစ်ပြီးဖွင့်လိုက်တာနဲ့73ပေလောက်မြင့်တဲ့နေရာကနေပြုတ်ကျသွားနိုင်တာကိုတွေ့ရမှာပါကံမကောင်းဘူးလို့တချို့ကယူဆထားတဲ့နံပါတ်73ကိုဒီအိမ်ကြီးထဲမှာထက်ခါထက်ခါသုံးထားတာကိုတွေ့ရမှာပါလေကားတွေဟာအထက်73တက်နက်နက်ချက်မှာအကွက်73ကွက်ရေချိုးကန်73ခုကိုစံအိမ်ကြီးထဲမှာတွေ့ရမှာပါဆာရာဝင်းချက်စတာအနေနဲ့ဘာကြောင့်နံပါတ်73ကိုကြိုက်တယ်လဲမသိရပေမဲ့ဖြစ်နိုင်တာကတော့အကြမ်းမြင်ဆီယာမကဝိညာဉ်နေနဲ့ဆက်တွယ်ပြီးသူတိလာတဲ့အတိုင်းလှုပ်ခိုင်းတာဖြစ်နိုင်ပါတယ်။ဒါလည်းသူတွေကတော့တရေချောက်တဲ့ဆန်အိမ်ကြီးရဲ့နောက်ကျောင်းကြောင့်တော့မကြောက်ကြပါဘူး
။ဒီဆန်အိမ်ကြီးကရင်သက်ရှုဖို့ဆရာပါပဲ။နေရံတွေပြည့်တဲ့ချက်တွေတစ်သားထွေးလက်ရာတွေပ
ါ။
ကန်ဟောဆရာကြီးပါ။ရာဇဝင်ထဲကိုရောက်သွားတယ်လို့ဖြစ်ပြီးအရင်တုန်းကဘာတွေခံစားခဲ့ရလဲဆိုတာကိုသိမြင်ခံစားရပါတယ်။
Like you don't know what to expect. You don't know what to expect.
ညှို့လင့်ထားလို့မရပါဘူး။ဘာလို့လဲဆိုတော့တို့ကဒီအိမ်ကြီးအကြောင်းကြားလို့ရှိရင်စိတ်ထဲမှာကြောက်စရာကြီးလို့ထင်ကြတယ်။ကျမကတော့ကြောက်စရာကောင်းတယ်လို့မထင်ဘူး။ခြေဝက်စမ်းကြံမှုတွေနဲ့ပြည့်နေတာပါ
။နှစ်40လောက်ဝင်းကြီးထွက်ချီအလုပ်လုပ်ခဲ့တဲ့ဘိုဟင်းအတွက်ကတော့တရေတွေကကြောက်ဖို့မကောင်းပါဘူး။
Whatever's here I think it's friendly. And I would much
ဘာပဲဖြစ်ဖြစ်လေဒီမှာရှိတာကလူတွေကိုအန္တရာယ်မပေးပါဘူး။အိမ်ခေါင်မိုးပေါ်ရောက်နေတဲ့ဝိညာဉ်ထက်လူကိုပိုကြောက်ပါတယ်။ကျမအတွက်ကတော့သူတို့ကိုဒီနေရာမှာကြိုဆိုပါတယ်
။တရေရှိရှိမရှိရှိလာရောက်လဲပတ်သူရာပေါင်းများစွာကဒီဆန်အိမ်ကြီးရဲ့တမိုင်းနောက်ခံအကြောင်းလာရောက်လေ့လာကြသလိုထူးဆန်းတာတွေကိုလည်းလာကြည့်ကြပါရစေခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဆေးမြို့မှာရှိတဲ့ဝိညာဉ်ဆန်အိမ်ကြီးအကြောင်းကိုကုငိမ့်ချန်းကပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့လာမယ့်စနေနေ့ညမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
2026ခုနှစ်တစ်တည်းရောက်လာပြီးမကြခင်လပိုင်းတွေအတွင်းလွှတ်တော်အသည့်အစိုးရအဖွဲ့အသစ်တွေပေါ်ပေါက်လာတော့မှာပါဆယ်စုနှစ်ပေါင်းများစွာအတွင်းဘယ်တော့ငါးနဲ့မှမတူတဲ့အခြေအနေအသစ်တွေဖြစ်လာတော့မယ့်လာလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကျနောက်ကျဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်တစ်နဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလားအခုလာမယ့်စနေနေ့ညဒါရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-232-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ညထားရလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေ VOA American တန်ရဲ့ထားရလေလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒ ီအစီအစဉ်ကို ည 9:00 နာရီအစီအစဉ်ပြီးပြီးချင်း ည 10:00 နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညကြပါရှင်ဒီမြန်မာပိုင်းစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နှိပညာကဏ္ဍအပြင်သုရဆုပ်လင်းအမေရိကန်တခွင်မှာကြားကြရမှာကတော့
ဒီကတော့ကျွန်တော်တို့ဒီရင်ဆိုင်တွေ့ကြုံနေရတဲ့မပန်ပြည်ပညာရေးအခြေအနေနဲ့နယ်စပ်ဒီသားလာမှာဟိုဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေရဲ့ပညာရေးလောကကိုပြန်လည်ပြီးတော့ထူထောင်နိုင်ဖို့ရအလုံးကဒါမှရှိတဲ့
ကိုစိုးနေတာဝင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့အရင်ဦးဆုံးအနေနဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတော့2016ခုနှစ်မှာမြန်မာအမျိုးသမီးတွေရဲ့အခွင့်အရေးဟာပုံမှန်မြင့်မားလာမယ်လို့ဟောကိန်းထွက်ပေါ်နေပါတယ်လက်တွေ့မြန်မာအမျိုးသမီးတွေရဲ့စွမ်းဆောင်ရည်အခြေအနေဘယ်လိုရှိသလဲဆိုတာကိုဒီတစ်ပတ်အမျိုးသမီးများကဏ္ဍမှာဒေါ်လလသန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to
Now that's such a good thing ha မြန်မာနိုင်ငံသူမြန်မာနိုင်ငံသားတို့အတွက်ကောင်းသောအနာဂတ်နဲ့တိုးတက်မှုပြားလွှမ်းမိုးနေတဲ့နှစ်တစ်ခုဖြစ်ပါလေ။ January လတည်းနေ့ဟာသောက်ချာနေ့နဲ့စတယ်။သောက်ချာနေ့ဆိုတာက Venus သောက်ချာနတ်ဒေဝီကိုကိုးစားပြုတယ်။2016ကလည်းမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးသို့မဟုတ်မိမသားတို့ရဲ့သို့မဟုတ်မိခင်တို့ရဲ့သဘာဝလွှမ်းမိုးတဲ့အစိုးရကနေအထုံးမဲ့အနာဂတ်နဲ့ဖြစ်တယ်မြန်မာနိုင်ငံပါဝင်ကဘာပြည်ကြီးမှာရှိတဲ့နိုင်ငံတွေမှာအမျိုးသမီးတို့ရဲ့အရေးတွေစွမ်းအားတွေဟာလာမယ့်2016ခုနှစ်မှာစွမ်းပကကြီးမားသလိုမိခင်စိတ်ဓာတ်နဲ့ဆောင်ရွက်တဲ့သူတွေရဲ့အနာဂတ်ရဲ့ဥဆောင်နိုင်မှုဟာအားလုံးသောသူတွေအတွက်ကောင်းသောအကျိုးကျေးဇူးတွေကိုရရှိမယ်နှစ်တစ်ခုဖြစ်ပါလေ
မင်္ဂလာနေ့တည်ပါအဲ့ဒါကတော့မြန်မာနိုင်ငံမှာနိခရဗိဒပညာရှင်ဆန်ဇာနီဘူက2016နှစ်တည်တွင်ဟော့ကင်းထုတ်ရမှာဒီနှစ်ဟာမြန်မာနိုင်ငံအတွက်ကောင်းကျင်းဖြာပြဖြစ်ထွန်းမဲ့နှစ်ဖြစ်တယ်လို့အမျိုးသမီးတွေစမ်းထားမဲ့နှစ်ဖြစ်တယ်လို့သူ့ရဲ့ဟော့ကင်းကနေကောက်နှုတ်တင်ပြခဲ့တာပါဆရာဆန်ဇာနီဘူဟော့ကင်းထုတ်ခဲ့တယ်လို့2016ခုနှစ်ဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးတို့မဟုတ်မိန်းမသားတို့ရဲ့တို့မဟုတ်မိခင်တို့ရဲ့တဘာဝလွှမ်းမိုးတဲ့အစိုးရကနေအုတ်ချုပ်မဲ့အနာဂတ်ဖြစ်မလားဆိုတာကိုတော့လေ့လာကြည့်ကြရအောင်ပါ။ကွန်လွန်ခဲ့တဲ့နှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲကြီးမှာနိုဘယ်ညီညာရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်သက်အနိုင်ရရှိလိုက်တာအများသိပါ။ဒါပေမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေအရဒေါ်အောင်ဆန်းစုကြည်အနေနဲ့တားဖြစ်သူတွေကနိုင်ငံခြားသားတွေဖြစ်နေတဲ့အတွက်ကြောင့်တပ္ပရာရာထူးမှာထမ်းဆောင်ခွင့်ရှိမှာမဟုတ်ပါဘူး။ဒါပေမဲ့လို့လေရွေးကောက်ပွဲပြီး Channel News Asia နဲ့တွဲဆုံမေးမြန်းကမ်းမှာဒေါ်အောင်ဆန်းစုကြည်ကသူ့အနေနဲ့သမရအထက်မှာရှိနေမယ်လို့ဖြေကြားခဲ့တာဖြစ်ပါတယ
်။ Simply that above the president I make all the decisions because I'm the leader of the winning party.
သမရရဲ့လူနဲ့ပတ်သက်လို့ရှင်းရှင်းပဲပြောလို့ရတာကတော့ကျမကအနိုင်ငယ်ပါတီရဲ့ခေါင်းဆောင်ဖြစ်တာမို့ကျမကဆုံးဖြတ်ချက်အလုံးကိုချသွားမှာဖြစ်ပါတယ်။သမရကိုကျမတို့ရွေးချယ်ရမှာလေဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်နဲ့ညီကျမတို့လိုက်နာတယ်ဆိုတာကိုပြဋ္ဌာန်းရာရောက်တဲ့အနေနဲ့ကျမတို့ရွေးချယ်သွားမှာဖြစ်ပါတယ်လို့ဒေါ်အောင်ဆန်းစုကြည်ကနိုဝင်ဘာရွေးကောက်ပွဲပြီး Channel News Asia ကိုဖြေကြားခဲ့တာပါဒါကြောင့်မို့လဲဆရာဆန်းစန်းနီဘူဟော့ကင်းထုတ်ခဲ့သလိုမိခင်တို့ရဲ့တဘာဝလွှမ်းမိုးတဲ့အစိုးရကနေအုတ်ချုပ်မဲ့အနာဂတ်ဖြစ်နိုင်ကြီးကတော့များနေတယ်လို့ဆိုရမှာပါတခါလွတ်တော်3ရက်မှာပြန်ကြည့်မယ်ဆိုရင်ဝင်ရောက်ရွေးချယ်ခံတဲ့ကိုယ်စားလှယ်လောင်းတွေ9000နီးပါးရှိရမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းဟာ990တူရှိကြရာကအမျိုးသမီးကိုယ်စားလှယ်ပေါင်း150ရွေးကောက်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်ပြည်သူလွှတ်တော်မှာ44ဦး အမျိုးသားလွှတ်တော်မှာ23ဦးနဲ့တိုင်းဒေသကြီးမှာ83ဦးတို့ရွေးချယ်ခံခဲ့ရပြီးရွေးကောက်တင်မြှောက်ခံရတဲ့ရာခိုင်နှုန်းဟာ73ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါဟာလက်ရှိလွှတ်တော်မှာရှိနေတဲ့အမျိုးသမီးကိုယ်စားလှယ်ပေါင်း53ဦးရှိတဲ့အတွက်ကြောင့်လေနောက်လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်အရေအတွက်သုံးဆတိုးလာတယ်လို့ဆိုရပါလိမ့်မယ်။နိုဝင်ဘာ10ရက်ရွေးကောက်ပွဲကိုစောင့်ကြည့်ခဲ့တဲ့အဖွဲ့အစည်းတွေနဲ့ဖန်တီအိမ်တွေပါဝင်ခဲ့ပါတယ်။အဖွဲ့ရဲ့စီမံကိန်းဒါရိုက်တာမတ်ခင်လေးငယ်ကရွေးကောက်ပွဲမှာအမျိုးသမီးများပါဝင်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ရွေးကောက်ပွဲမှာဝင်ရောက်ရှင်တိုင်းနဲ့အမျိုးသမီးတွေအရေးအတွက်ကိုရလက်ကိုကြီးလိုက်တဲ့အခါမှာ2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့စည်ရင်းသွင်းတဲ့လူကလည်း100ကျော်ပဲရှိတယ်။အခု2015မှာစည်ရင်းသွင်းတဲ့လူက100နီးပါးရှိရပေါ့။နောက်တစ်ခါအရွေးခံရတဲ့ကိုယ်စားလှယ်အမျိုးသမီးဆိုရင်လည်း2010မှာ45ယောက်ပဲရှိပြီးအခု2015မှာ150ယောက်ရှိလာတယ်ဆိုတော့ရာခိုင်နှုန်းအားဖြင့်ဆိုရင်300ရာခိုင်နှုန်းကနေပြီး73ရာခိုင်နှုန်းအထိတိုးလာတယ်ပေါ့နော်။အဲအဲ့ဒီလိုတိုးတက်လာတာတော့တွေ့ရပါတယ်။ဒါမဲ့ကျမတို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးဦးရေတဝက်ကျော်ကိုကိုစားပြုနိုင်မှုဆိုရင်တော့ဒီရာခိုင်နှုန်းကအဲ့ဒီနောက်ကိုကောင်းတဲ့ရာခိုင်နှုန်းမဟုတ်သေးဘူးပေါ့နော်အဲ့လိုမျိုးတွေးရှိရတယ်
။မခင်လင်းရဲ့ပြောခဲ့တယ်လို့မြန်မာနိုင်ငံရဲ့တန်50ကျော်ရှိတဲ့လူဦးရေရဲ့တဝက်ရှိတဲ့အမျိုးသမီးတွေကိုစားပြုမှုဟာအုပ်ချုပ်ရေးနိုင်ငံရေးစီမံကိုယ်ကျေးရေးအဆုံးဖြတ်ပြီးတဲ့အပိုင်းတွေမှာနေပါနေသေးတာဖြစ်ပါလေ။ဒါကြောင့်လေအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုဘယ်လောက်အရေးကြီးပါသလဲ။ရှေ့နေတူလေးဖြစ်တဲ့ဒေါ်တွဲဘူးကတော့အင်ဂျန်ယံမြို့နယ်မဲဆန္ဒနယ်ကစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကကိုယ်စားလှယ်ဖြင့်ဝင်ရောက်ရွေးချယ်ခံခဲ့သူဖြစ်ပါလေ။သူရဲ့အမြင်ကတော့
ကျောရနိုင်ငံမှာနိုင်ငံကြီးကအမျိုးသားတွေပဲအလုပ်ပဲကျမတို့အမျိုးသမီးတွေတော့နေတတူကသားသမီးတွေကိုကြည့်မယ်အိမ်မှာပဲနေပြီးစီမံခန့်ခွဲမှုလုပ်မယ်ဆိုရယ်စိတ်တွေကိုကျမတို့ဖျောက်ဖျက်ပြီးမှကျမတို့အင်အားနဲ့တတ်နိုင်သလောက်ပေါ့နော်ကိုယ်အိမ်အလုပ်လည်းလုပ်မယ်ကျမတို့သားသမီးတွေလည်းကြည့်မယ်ကျမတို့နိုင်ငံကြီးမှာလည်းကိုယ်ပေးဆက်နိုင်တဲ့ခန္ဓာရအသီးသီးမှာပါဝင်သင့်တယ်လို့ကျမဒီလိုပဲယူဆပါတယ
်ဒေါ်ချယ်ရီစာဟောင်းကတော့ချင်းအမျိုးသားတိုးတက်ရေးပါတီကဖြစ်ပါတယ်အမျိုးသမီးများနိုင်ငံရေးမှာပါဝင်မှုနဲ့ပတ်သက်လို့သူရဲ့အမြင်က
ကျမတို့မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသက်ချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျိုးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥပမာအပြင်မှာလုပ်လို့နေတဲ့အမျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထားနေရတယ်ဒီပဝင်ကျင်လူမှုရေးဆိုင်ရာဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်။တရက်တရက်မှာအမျိုးသမီးတွေရဲ့လှုပ်ဆောင်နေတဲ့အရာတွေကိုကြည့်မယ်ဆိုလို့ရှိရင်အင်မတန်မှတာဝန်ယူမှုများပါတယ်။အဲ့ဒါတွေကိုကျမတို့ယဉ်ကျေးမှုတစ်ခုလိုပဲထင်ပြီးတော့မှသူတို့ရဲ့အလုပ်တွေသူတို့ရဲ့လှုပ်ဆောင်ချက်တွေကိုကိစ္စတစ်ခုအနေနဲ့လည်းလူထုကမတတ်မထားဘူးပေါ့နော်။လူဒီလိုပဲအပြင်မှာငွေရှာမယ်အိမ်မှာပဲနေခိုင်းမယ်အိမ်မှာပဲလုပ်ရကိုင်းစားရှိအိမ်တွင်းမှုလုပ်ပဲလုပ်မယ်ဆိုတဲ့အစ်စ်နဲ့ပဲကျမတို့အမေရန်ပဲသဘောထားတယ်ဒါမြန်မာနိုင်ငံတနေငံလုံးမှာဖြစ်ပျက်နေအခြေအနေလို့ကျမကတော့အမြင်နေပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေကပြောရဆိုရရဲ့စိတ်မရှိဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတဲ့ကန့်သက်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီခေါင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲရင်ပေါ့နော်။ဂျန်တဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်။အဲဒီအမျိုးသားတွေကအမြဲတမ်းပြောနေတာကအမျိုးသမီးတွေကမဆက်ဝင်စားတာအဲ့လိုမျိုးပဲသူကအကြောင်းပြချက်အင်မတန်မှမပြောပတ်လို့တဲ့အဲ့ဒီအကြောင်းပြချက်တွေနဲ့ကိုသူတို့တွေကအမြဲတမ်းဟိုအမျိုးသမီးတွေပါဝင်မှုကိုကန့်သက်ထားတယ်ပေါ့။ဆိုတော့သူတို့တွေဆက်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတော့လမ်းဖွင့်ပေးဖို့မှုတွေကိုကြတော့အမျိုးသားတွေကမလုပ်တော့ဘူး။သူတို့တွေလျှောက်လာနေအောင်ဘယ်လိုလက်တွဲခေါ်ဆောင်ရမလဲဆိုတော့နေစနေကိုကြောက်မဖန်တီးတော့ဘောနော်ဆိုတော့လူဦးရေတဝက်ကျော်ရဲ့အတန်လေးလောက်အားတွေကိုကျမတို့လက်လို့ရှုတ်ထားလို့မရအောင်လူဦးရေတဝက်ကျော်ကတူးတက်လာမှကျမတို့နိုင်ငံကလည်းပဲစီးပွားရေးလူမှုရေးနိုင်ငံရေးရှုတ်တော့မျိုးမျိုးကနေတပြိုင်တည်းတူးတက်လာမှဖြစ်တယ
်မြန်မာနိုင်ငံရဲ့အနာဂတ်ဟာလူငယ်တွေအပေါ်မှာလည်းမူတည်နေတာဖြစ်ပါတယ်မတ်ငုဝါဝင်းကတော့အမေရိကန်နိုင်ငံခြားရေးဌာနကကမကထပြုခဲ့တဲ့ဝိုင်းစီလီကအရှိတောင်အာရှလူငယ်ကောင်းဆောင်များရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့သတင်းငါးပါးကြားအမေရိကန်ပြည်ထောင်စုကိုဇွန်လကလာရောက်လေ့လာခဲ့သူတူဖြစ်ပါတယ်။သူ့ရဲ့ခံယူချက်ကလည်းမြန်မာလူငယ်အမျိုးသမီးတွေရဲ့အနာဂတ်အတွက်အားရစရာလို့ဆိုရပါလိမ့်မယ်။သူ့ရဲ့ပြောကြားချက်နဲ့တူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ကိုနဲ့တတ်တတ်နေတဲ့ပတ်ဝန်းကျင်ပေါ့နော်ကြည့်လိုက်လို့ဆိုရင်အခက်အခဲရဲ့အများကြီးရှိခဲ့တဲ့ဈားတဲ့ကကျမတို့တွေ 調査နေကြပါတယ်။နေရာတည်တည်မှာပေါ့နော်။သက်ဆိုင်ရာပို့တာဝန်ကြတဲ့နေရာမှာ調査ပြီးတော့လုပ်နေပါတယ်။အခုလက်ရှိနိုင်ငံမှာလည်းဖြစ်နေတဲ့ပြဿနာတွေဒီစိန်ခေါ်မှုတွေရင်ဆိုင်နေရတာတွေအများကြီးပါ။ပြီးတော့ပညာရေးအခြေအနေကလည်းကျမတို့ဖြတ်တန်းခဲ့တဲ့တောက်လျှောက်မှာပိတ်ပင်ထားတဲ့အနေအထားမှာဖိနှိပ်မှုတွေအများကြီးကြားထဲမှာကျမတို့ဖြတ်တန်းခဲ့ပါတယ်။ဒါပေမဲ့ကျမတို့ဆက်ပြီးတော့ကြိုးစားနေပါတယ်။ပညာရေးအခြေအနေဘယ်လိုပဲဖြစ်နေပါစေ၊နိုင်ငံရေးအခြေအနေဘယ်လိုပဲဖြစ်နေပါစေ၊စီးပွားရေးအခြေအနေဘယ်လိုပဲဖြစ်နေပါစေ၊ကျမတို့ဒီနေ့ဒီဖြစ်ပြီးရောက်အောင်ကြိုးစားလာရဲဆိုတော့နောက်အနာဂတ်ကိုကျမတို့နိုင်ငံအတွက်အနာဂတ်ကိုကျမတို့ကိုယ်တိုင်ဖန်တီးနိုင်ဖို့ပါ။အဲ့တော့ကိုယ်နဲ့တူလုပ်နေတဲ့လူတွေအားလုံးကိုရောဒီလိုလာတဲ့လူတွေအားလုံးကိုကျမတို့စိတ်ထဲမှာရှိရည်အားလုံးဒီမှာအားလုံးစိတ်နဲ့ဖြစ်ကြလာတော့ကိုယ်နိုင်ငံကိုပြန်မယ်ဒီပညာရက်ကိုလည်း apply လုပ်ရမယ်ကိုယ်တိုင်လည်းခေါင်းဆောင်မှုတာဝန်ယူရမယ်ကိုယ်ခေါင်းမဆောင်နိုင်ရေးစင်မှာလည်းခေါင်းဆောင်ကောင်းနဲ့ရှိတယ်ဆိုရင်နောက်လိုက်ကောင်းနေတယ်သူချာချာလိုက်ပြီးတော့ကြိုးစားပြီးတော့ဆောင်ရွက်မယ်ဆိုရင်ဒီထက်ပိုပြီးတော့ကောင်းမွန်လို့မျှော်လင့်ပါတယ်
'Cause it only serves to make me more determined to achieve my final goal. And I come back.
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနှာစင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သုရဆုံလင်အမေရိကန်တခွင်စီစဉ်ကိုဆက်ပြီးတင်ဆက်ပေးပါမယ်။ကိုအောင်ကစူးစီးတင်ပြထားပါတယ်ရှင်။
စောနေတာဝင်ခင်ဗျဒီမှာပေါ့လေဒီပြီးခဲ့တဲ့ရက်ပိုင်းတော့ဝက်စကွန်ဆင်မှာဒီကရင်မျိုးသားတွေရဲ့အဖွဲ့ပေါ့နော်ဒီကလိုကွဲဟိုအဖွဲ့ကနေပြီးတော့ဒီဂီတဖြောဖြောပွဲလှုပ်သွားတယ်လေ။ဘာကြောင့်ဒီဂီတဖြောဖြောပွဲကျင်းပခဲ့လဲဆိုတဲ့အကြောင်းကိုအရင်ပြောပြပေးပါလား
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမြန်မာပြည်ကနေလာတဲ့ကျွန်တော်တို့ဒီကလိုကွဲတိုင်းသားအနုပညာအဖွဲ့တော့ပေါ့နော်။ဘာဖြစ်လာတာကျွန်တော်တို့ဒီမော်ဝက်ကီဝက်စကွန်ဆင်ပြည်နယ်မှာလည်းကျွန်တော်တို့ကရင်တိုင်းသားများစွာနဲ့တခြားလူမျိုးတိုင်းသားများစွာရှိတဲ့အခါကျတော့ဒီလာရထုတ်ပြရခြင်းအကြောင်းရင်းတရားဖန်တီးလာတော့ဗျာဝမ်းနဲ့ဝမ်းသာပါတဲ့ပထမဆုံးအနေနဲ့တို့တွေမြန်မာပြည်ကနေလာပြီးတော့ဖြောပြခွင့်ရအတွက်ဒီအမေရိကန်ခရူးစင်ပါဗျာ
အဆူတော်ကြီးတော်တော်များများကိုဒီကနေ့စပွန်ဆာပေးပြီးတော့ခေါ်ပြီးတော့ဂီတဖြောပြပွဲတွေလုပ်ကြတာပေါ့အခုဒီစောနေတာဝင်းတို့ဟိုလုပ်တဲ့ဒီဂီတပွဲကြတော့အထူးသဖြင့်ဒီကရင်တိုင်းရင်းသားတွေကြီးပဲဟိုတီးတန့်ဖြောပြပွဲလုပ်တာဟိုဆိုတော့ဟိုဘာကြောင့်ဒီဂီတရမုံငွေပွဲလေးဖြောပြပွဲလေးဒီလိုစိတ်ကူးမျိုးနဲ့လုပ်ဖြစ်လဲဆိုတာကိုနည်းနည်းပြောပြပေးပါလား
အဲ့ဒါဗျာအဓိကတော့ကျွန်တော်တို့ဒီရင်ဆိုင်တွေ့ကြုံနေရတဲ့မပန်ပြည့်ဟိုပညာရေးအခြေအနေနဲ့နယ်စပ်ဒေသလောက်မှာဟိုဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေရဲ့ပညာရေးလောကကိုပြန်လည်ပြီးတော့ထူထောင်နိုင်ဖို့ရအလုံးကဒီမှာရှိတဲ့တိုင်းသားလူမျိုးများစွာနဲ့ပူးပေါင်းပြီးတော့ဗောလေကျွန်တော်တို့ဒီကိုယ့်ရဲ့စိတ်ကူးစိတ်ညံလေးနဲ့ဗောလေစဉ်းစားပြီးတော့တွေ့လို့ဖြစ်သွားတာပါ
Wisconsin ပြည်နယ်ဒီ Milwaukee မြို့မှာပေါ့เนาะမြန်မာနိုင်ငံကလာရောက်အခြေချနေထိုင်တဲ့သူတွေရာခိုင်နှုန်းတော်တော်များများရှိတာဆိုတော့ဟိုလာပြီးတော့အားပေးကြတဲ့သူတွေများလားဒီပွဲအောင်မြင်ရဲ့လားခင်ဗျာ
အာကျွန်တော်အနေနဲ့တော့ဗျာ face ပြီးတော့အောင်မြင်တဲ့ပွဲလို့ကျွန်တော်ဂုဏ်ယူမဆုံးတော့ဖြစ်နေပါတယ်ခင်ဗျာ195တော့လာရောက်အားပေးကြပါခင်ဗျာကျွန်တော်တကယ်လေးကိုလည်းဟိုကွင်းအပြည့်ပါပဲဗျာပမာပြည်ဆိုတော့ရုပ်ပေါက်ကွဲတော့ဗျာ
Milwaukee ဖြောပြပွဲမှာအဆိုတော် Breaky တီးဆိုဖြောပြသွားတဲ့သချင်းတစ်ပုတ်ပါအမေရိကဂီတခီးစဉ်နဲ့ပတ်သက်ပြီးမြင်းမြန်းရမှာတော့သူကအခုလိုစပြောပြပါတယ
် Current Music Band ပေါ့နော် Band ဖြစ်တဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံက Global Music Team နဲ့လာရောက်ခြင်းဖြစ်ပါတယ်
ဟိုဒီခီးစင်မှာဟိုဂီတဖြော်ပြပွဲတွေဘယ်မျိုးတွေမှာလောက်သွားဖို့ရှိလဲခင်ဗျာ
အာကျွန်တော်တို့အခုဆိုရင်တော့ခီးတဝဲလောက်ပြည့်နေပါပြီအခုကျွန်တော်တို့ကအခုအဲတလားခွဲလောက်ဖြစ်သွားပြီကျွန်တော်တို့ဘာလောက်ရဲရနေကျွန်တော်ရောက်နေတာပါ
ဟိုအခုကတော့ Wisconsin မှာပေါ့လေဆိုတော့ဟိုနောက်ထပ်ဒီဘယ်ပြည်နယ်တွေကိုသွားပြီးတော့ဖြော်ပြဖို့ရှိပါလားခင်ဗျာ
အာနောက်ထပ်ကျွန်တော်တို့ဒီ Minnesota နောက်တည့်နေနေဆိုကျွန်တော် Minnesota ဘက်သွားမှာပါဟုတ်
ဆိုတော့ဒီအမေရိကမှာရောက်နေတဲ့အချိန်မှာရောဟိုဟိုကျွန်တော်တို့ဒီမြန်မာပြည်ကအနေထားနဲ့မတူတဲ့ဟိုအနေထားလေးတွေပေါ့လေဆိုတော့ဘာတွေကိုအကဲခတ်မိတာရှိလဲခင်ဗျာ
အာဒီမှာတော့နေရာထိုင်ရတာတော့ဟိုဘယ်လိုပြောမလဲကျွန်တော်ပုံမှန်မြင်နေဆိုရင်တော့အများကြီးကွာတော့ဗျာဒီမှာတော့ American Dream ဆိုတော့ American Dream ကတည်တဲ့အတိုင်းပဲလေအားလုံးစင်ပြေချုံးဝေးဆောင်နဲ့နေထိုင်လို့ရအောင်တို့ရဲ့ဒီအိမ်မက်ပေါ့နော်အိမ်မက်ကအကောင့်ထဲပေါ်ပြီးသားဖြစ်နေပြီအဲကျွန်တော်ပြည်မနိုင်ငံမှာတော့ဘာဖြစ်ဖြစ်ကျွန်တော်စားဖို့နေအတွက်အများအယုံကလှူရှာနေရတဲ့လူတွေတော့ကွာတော့ဗောဗျာဘာဖြစ်ဖြစ်ကျွန်တော်လည်းအဲ့လိုမျိုးဒီနေနိုင်မယ်စားနိုင်မယ်နော်အဲ့လိုမျိုးအတူတူအေးစီစီအေးချမ်းနေနေနိုင်မယ်ဆိုရင်ကျွန်တော်လည်းအဲ့လိုမျိုးပဲနေချင်တာဗောဒါပေမဲ့ဒီအမေရိကန်ကတော့ကြာပြီပေါ့နော်တို့ရဲ့ dream ဆိုတော့တို့ကအောင်မြင်နေပြီဟုတ်အဲ့ဒါလေးတော့ကွာချတာတွေ့ရတယ်
ဟုတ်ကဲ့ဟိုကိုဘရဂီတို့တခြားရောနောက်ထပ်ဟိုဗာမြင့်ဖြစ်ဆက်ပြီးတော့ပြောချင်တာတွေရှိပါလားခင်ဗျအ
ဲကျွန်တော်ကတော့ဗာပဲဖြစ်ဖြစ်လေကျွန်တော်တိုင်းရင်းသားလေးအဲ့လိုမျိုးဒီဒုက္ခရောက်နေမဲ့အစားပေါ့နော်ဗာပဲဖြစ်ကျွန်တော်တို့စီစီလုံးလုံးလေးနဲ့ပြန်နေမယ်ဆိုလို့ရှိရင်အဲတော့ကျွန်တော်တို့ဒီမိုကရေစီနဲ့ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီနဲ့အတူကျင့်သုံးပြီးနေထိုင်မယ်ဆိုလို့ရှိရင်တော့အားလုံးအဆင်ပြေမယ်လို့ကျွန်တော်ယူကြည်ပါတယ်
မင်းဝေါကီမြို့မှာနေထိုင်သူနေရာကဂျာနယ်ထုတ်ဝေနေတဲ့ကိုဖီတောင်းကတော့သူတို့မြို့မှာပထမဆုံးကျင်းပတဲ့ဂီတဖြော်ပြီးပွဲမှုတွားရောက်အပီးခဲ့တယ်လို့ဆိုပါတယ်။
ကျွန်တော်တို့မြို့မှာပထမဆုံးစီစဉ်ပြီးတော့အဲ့မြက်ဂီတဖြော်ပြီးပွဲပေါ့နော်။အဲ့ကမူလူတွေအားလုံးကတော့တက်ချွတ်တာပေါ့နော်။အဲ့ဒီမှာရှိတဲ့မြို့ခန့်တွေကအမှပြစ်တုပ်မရှိသေးတဲ့အတွက်အားလုံးကညှော်လက်ပြီးတော့ဝါကြတယ်ပေါ့ဆိုလိုပပနဲ့
ဆိုတော့ဒီကရင်မျိုးသားတွေကျင်းပပွဲဆိုတော့ဒီကရင်တချင်းတွေပဲဆိုတာများမှာ
အဓိကတော့သူတို့ကရင်တချင်းကိုဥစားပေးပြီးတော့ဆိုပါတယ်ဥတော်လည်းဗမာပြည်သက်တဲ့တခြားတိုင်းသားတွေလည်းရှိတဲ့အတွက်ဟိုတခြားဗမာလူတချင်းကိုငါးဘုတ်လောက်တော့ချော်ပြေခဲ့တယ်လို့ပြောရမှာပေါ့ကျွန်တော်တို့
Wisconsin မှာဒီပေါ့နော်လစဉ်ငွေကြေးစုပြီးတော့ပေါ့နော်မြန်မာနိုင်ငံကလိုအပ်တဲ့နေရာတွေကိုထောက်ပံ့နေတဲ့အစီအစဉ်တွေလည်းရှိတာပေါ့ဆိုတော့အခုလည်းပဲဒါနေဆက်မှာရှိတဲ့ဒီတိုင်းရင်းသားကလင်းငယ်တွေရဲ့စာတင်ကြောင်းအတွက်ဟိုရန်မုံငွေရှာဖွေရဲ့အနေနဲ့ဂီတဖြော်ပြီးပွဲကျင်းပတာဆိုတော့ဒီပြပောက်ရောင်မြန်မာတွေအနေနဲ့အခုလိုမျိုးစုစုစည်းစည်းနဲ့ဟိုလှူဒန်းကြတာလဲဆိုတဲ့အကြောင်းလေးကိုပြောပြပေးပါအောင
်အဓိကပြောရရင်ကျွန်တော်တို့ဒီပတ်မှာရှိနေတဲ့လူတွေကိုလှုပ်နှိုးလိုက်တဲ့တစ်ချက်ဒီဘက်ချက်တော့ပေါ့နော်ကျွန်တော်တို့ဒီနေ့မှတော်တော်လေးကိုဒီပြဿနာနဲ့ကြုံတွေ့ရတော့ပမပီဟိုကျွန်တော်တို့လက်ရှိအုပ်ချုပ်နေတဲ့အစိုးရရဲ့ကူညီပတ်ပုံမှုကဆီရမှုမရှိဘူးမလုံလောက်ဘူးထင်တဲ့အတွက်ကျွန်တော်တို့ဒီပတ်မှာရှိနေတဲ့လူတွေကပို့ပြီးတော့အထောက်အပံ့ဖြန့်အောင်ဆိုတဲ့ယူရဲ့ချက်နဲ့ကျွန်တော်တို့အဲ့ဒီဖက်တွေဖက်ပြီးတော့ကူညီဖြစ်တတ်လာ
ဟိုလစဉ်ကြီးပေါ့တလဟို5ဒေါ်လာလောက်စုပြီးတော့ဒီလိုအပ်တဲ့နေရာတွေကိုကူညီမယ်ဆိုတဲ့အစီအစဉ်ရောအောင်မြင်မှုရောရရလား
ကျွန်တော်တို့ပထမဆုံးရေးပေးဖြစ်တော့ဒီနှစ်မှာငွေအားတပေါင်းလောက်ကိုပြန်လိုက်နိုင်တယ်အဲ့ဒီအစပြီးတော့ကျွန်တော်တို့အလုံးလစဉ်အဲ့လိုမျိုးနိုင်တလောက်ကိုရဲ့မသိတာတဲ့ဝင်ငွေလေးရနေပြီးတော့ညံပုံငွေဖြတ်ထည့်ပြီးတော့နိုင်တဲ့စိတ်ပဝင်စားတဲ့လူတွေပေါ့နော်5ဒေါ်လာ5ဒေါ်လာစုစားပြီးတော့ဖတ်ပြီးတော့ကျွန်တော်တို့လောက်တဲ့အတွက်အခုအဖွဲ့ဝင်မှတော့အေးရကြောလောက်တော့ရှိပါတယ်
ကိုအောင်စုစည်းတင်ပြထားတဲ့သူရဆုံလင်အမေရိကန်တခွင်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလုံးတာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးငယ်
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
မနေ့ပိုင်းဟိုဈေးဘိုးရောင်းရှာ
မြန်မာနိုင်ငံကငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့ဆက်လက်အသံလွှင့်နေပါတယ်အခုသိပ္ပံနဲ့ဤပညာအစီအစဉ်အလဲရောက်ပါပြီဒေါခင်မြွန့်တက်ကစူးစီးတင်ဆက်ထားပါတယ်ရှင
်ဒီတစ်ပတ်တော့ American အာကာသသိပ္ပံစူးစမ်းရေးအဖွဲ့ NASA ရဲ့2015ခုနှစ်အတွင်းသိပ္ပံနဲ့ဤပညာတိုးတက်စေတဲ့လူသားအကျိုးပြုသုတေသနလုပ်ငန်းတွေအကြောင်းကိုပြောပြပေးပါမယ်NASA အဖွဲ့ကအာကာသစူးစမ်းရေးအပြင်သိပ္ပံနဲ့ဤပညာတိုးတက်ရေးအတွက်အများပြားလှုံ့ဆော်ခဲ့တာပါ။ရာသီဥတုပြောင်းလဲမှုဒဏ်ခံနေရတဲ့ကမ္ဘာကြီးမှာအပူချိန်မြန်မာယာကနေမိုးခေါင်ရရှား၆တွေ့မှုတွေကြောင့်တစ်နှစ်ကိုအေက9တန်းလောက်တောမီလောင်ကျွမ်းတဲ့ဒဏ်ကိုခံနေရတဲ့အတွက်အထူးအာရုံခံစက်တွေပါတဲ့ NPP ကောင်းကင်ကျိုးဥကိုလွှတ်တင်ပြီးတောမီလောင်နေတဲ့ဒေသရဲ့အခြေအနေတွေကိုသိရအောင်အနီးအောက်ရောင်ခြည်နဲ့တိုင်းတဲ့ VIIRS ပုံတွေကိုထုတ်ပေးခဲ့တာမို့အမေရိကန်နိုင်ငံမှာတမကအာဖရိကတောင်ပိုင်းကကြေပြောတဲ့ခရူဂါအမျိုးသားဥယျာဉ်ကမီးလောင်မှုတွေကိုပါအပျက်စီးရော့ပါအောင်လှုပ်ပေးနိုင်ခဲ့တာပါအပူတန်းကြောင့်အန်တာတိကနဲ့ဂရင်းလန်ကရေခဲဆိုင်တွေအေးပြောနှုံးဟာသမုဒ္ဒရာအောက်ကရေဘူးစီးကြောင်းတွေကြောင့်ထင်တာနဲ့ပိုးပြီးမြန်နေတယ်ဆိုတာကိုလည်း NASA ရဲ့ပံ့ပိုးမှုနဲ့စူးစမ်းနိုင်ခဲ့ပါတယ်ဒါအပြင်ပင်လယ်ရေမျက်နှာပြင်ဘယ်လောက်မြင့်တက်လာတယ်ဆိုတာကိုပါတိုင်းတန်နိုင်ခဲ့တယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ်
။ပင်လယ်ပြင်က1992ခုနှစ်ထုံးကတဲ့အနှစ်25-30လောက်အတွင်းမှာပင်ပဲတုံးလက်မှမြင့်တက်လာတယ်ဆိုတော့တိုင်းပါတယ်။တချို့နေရာတွေမှာဆိုလို့ရှိရင်ကိုယ်လက်မှအထိတဘာဝလျောက်အတက်အကျရှိတာကိုလည်း NASA ကနေပြီးတော့ဂျိုရုတွေကနေတိုင်းပြနိုင်ခဲ့ပါတယ
်။2015ခုနှစ်မှာ NASA ကအကောင်းဆုံးသုတေသနစာတန်းစုဖြစ်ချီးမြှင့်ခဲ့တဲ့ Oasis လေ့လာမှုကတော့အရေးနဲ့အရေးပုံဆောင်ခဲယူပပေတာဆိုင်ရာကိုလေ့လာတာဖြစ်ပါတယ်။ဒါဟာကွန်ပျူတာကစပြီးဆေးပစ္စည်းတွေကနေအာကာသဆိုင်ရာအထိလက်ညှိုးထိုးမလွဲသုံးဆွဲကြမဲ့ပစ္စည်းတွေကိုကုမ္ပဏီကြီးတွေပါအပြိုင်ဆိုင်လိုက်ပြီးထုတ်နေတဲ့ liquid crystal လေ့လာမှုပါ။ဒါကိုကော်လိုရာဒိုတက္ကသိုလ်ကပါမောက်ခ Noel Clark အပါအဝင်သိပ္ပံပညာရှင်တွေနဲ့အတူ NASA ကဒေါက်တာပရိသတ်တင်ကသုတေသနလုပ်နေတာပါ။
ကျွန်တော်သူတည်တာလုပ်တဲ့ပမောက္ခနူဝကလပ်စ်နဲ့မက်ဂဒဘတ်ယူနီဗာစီတီဂျာမနီကပရိုဖက်ဆာစတန်ရီစ်သူတည်တာပါလဲဆိုလို့ရှိရင်အရေးပုံဆောင်ကဲ liquid crystal ဆိုတော့ကျွန်တော်တို့ cellular phone ရဲ့မျက်နှာစာလေးတွေလက်ကလေးနဲ့လည်းတိုးလို့ရတယ်နှိပ်လို့လည်းရတယ်ပေါ့နော်ဒါတွေကိုအဲ့ဒီပုံဆောင်ကဲအရေးနဲ့လှုပ်ထားတာပါကျွန်တော်တို့အခုလှုပ်တဲ့သူတည်တာအဲ့ဒီအရေးတွေကိုလျှက်စစ်တပ်ပေးလိုက်တဲ့အခါကျလို့ရှိရင်ဒဏ္ဍာရီပြောင်းသွားတယ်ကိုလူချင်းနဲ့ပုံတွေထွက်လာတယ်ပေါ့နော်အခုဆိုလို့ရှိရင်သူကနှစ်ဖက်မြင်ပေါ့နော်မျက်နှာစာမှာပဲရှိတယ်ဒီပုံဆောင်ကဲကတစ်လွှာတည်းမဟုတ်ပဲနဲ့အလွှာတွေရာပေါင်းများစွာရှိနိုင်ပါအဲ့လိုအလွှာပေါင်းများစွာရာပေါင်းများစွာရှိတဲ့အလွှာလျှက်စစ်တက်စီးလိုက်တဲ့အခါကြလို့ရှိလို့ရှင်နှစ်ဖက်ပြင်အစားသူက 3D เนาะသုံးဖက်မြင်ဖြစ်သွားတယ်အဲ့တော့ now 3-4 နှစ်လောက်ကြလို့ရှိလို့ရှင်ဒီသူတေသနအခြေခံသူတေသနရနေပြီးတော့ applied research ပေါ့เนาะလူတုံးကုန်ပစ္စည်းတွေရတဲ့အထိစက်တွေပူပေါင်းပြီးတော့ဒီ electronic တွေနဲ့ထုတ်လိုက်တဲ့အခါကြလို့ရှင်ရိုးရိုး cellular phone တွေကဘာဖြစ်သွားမလဲဆိုလို့ရှင် 3D cellular phone ဖြစ်သွားမယ်ပေါ့เนาะအဲ့ဒီခါကျတော့ telephone ပြောမယ်ဆိုလို့ရှင်ကျွန်တော်ဒီကနေပြောနေတော့ညာလဲကျွန်တော်ရှေ့မှာပေါ့เนาะဟိုဘက်ကစကားပြောနေတဲ့လူရဲ့ပုံရောပစ္စည်းရောအကုန်လုံးကိုသုံးဖက်မြင်ပေါ့เนาะ 3D မြင်နိုင်တဲ့ telephone တွေပေါ်လာမယ်လို့ထင်ပါတယ်ဒီ cellular phone တွေကြောင့် jet လေမြန်မောင်းတဲ့လေမှုတွေတိုက်လေမြန်မှုတွေကဒီပြစ်နေတဲ့ target တွေအချိန်ဘယ်လောက်နဲ့သွားနိုင်မလဲ rocket ကိုဘယ်လောက်နဲ့ပြစ်ရမလဲဆိုတဲ့ data တွေကိုအများအားကြည့်ပြီးတော့သူကနှိပ်နေရအောင်ဒီ data တွေသူတို့စောင်းထားတဲ့ helmet ပေါ့နော်ခေါင်းဆောင်ရဲ့ပုံမှန် data တွေကစက္ကန့်နဲ့အမြအမြန်ဆုံးမြင်နေရအောင်လုပ်နိုင်တဲ့ပုံဆောင်ကဲနဲ့လုပ်ထားတဲ့ display တွေပေါ်လာတော့မယ်ဒီသူတေသနာလုပ်ပေါ်လာတဲ့ပုံဆောင်ကဲရဲ့အော်စိတ်ဝင်စားဖို့အချက်ကတော့မျက်မမြင်နေအတွက်ပေါ့နော်နောက်ဆို cellular phone ကိုကိုင်ပေါ့နံပါတ်နှိပ်လိုက်တာနဲ့ cellular phone ပေါ်မှာအဖုလေးတွေပေါ်လာမယ်မျက်မမြင်နေရဒီအဖုလေးတွေကိုကိုင်ပြီးတော့မှဆက်လုံးဖတ်ရအောင်အဲ့တော့အဲ့ဒါမျိုးအဖုလေးတွေပေါ်လာနိုင်တဲ့မျက်နှာပြင်လေးဖြစ်သွားတဲ့အတွက်မျက်မမြင်နေအစာတွေဖတ်လို့ရတယ် ဒီ online ဝယ်တဲ့အခါကြလို့ချင်းအင်ဂျီစာဆိုလို့ချင်းခြီလာဒါမို့လို့ချင်းနိုင်လွန်လာတိုးမွေးလာဆိုတဲ့ဟာကိုကိုကဟိုကြည့်လို့မရဒါပေမဲ့နောက်10နှစ်လောက်အတွင်းမှာပေါ်လာမဲ့ကွန်ပျူတာတွေရဲ့မျက်နှာပြင်တွေမှာဆိုလို့ချင်းတိုးမွေးဟုတ်မဟုတ်ကိုအဲ့နေရာကိုတွားပြီးတော့နှိပ်လိုက်တာနဲ့ဒီကွန်ပျူတာရဲ့မျက်နှာပြင်ကတိုးမွေးလို့ဖြစ်သွားတယ်အဲ့လောက်ထိကိုတိုးတက်လာမယ်ဆိုတာကိုကျွန်တော်တို့ခံမှန်းလို့ရပါတယ
်တခြားလူသားအချို့ပြုဤပညာဆိုင်ရာသူတေသနာတွေကိုကြည့်ရအောင်ပါ
နည်းပညာပိုင်းဆိုင်ရာမှာ NASA ကနေအလွန်ပေါ်ပါပြီးခိုင်ခံ့တဲ့တတ္ထုနဲ့တိဆောက်ထားတဲ့အင်ဂျင်တွေ၊လေမြန်အစိတ်ပိုင်းတွေကိုစတင်ဆောက်လုပ်ပြီးစမ်းသပ်နေပါပြီ။နောက် AD Cube Set လို့ခေါ်တဲ့ Cubic Satellite ပေါ့နော်။သူက၄ပေါင်ခွဲပဲရှိတယ်။အာရိုးရိုးဂျိုဒုစက်တွေရေဂျိုဒုတွေဆိုလို့ရှိရင်ပေါင်900ပေါင်1000အဲ့လောက်လေးပါတယ်။ဒါကတော့တိတိလေးတွေပဲ။အဲ့ဒါလေးတွေကိုစတင်ပြီးတော့စမ်းပြီးတော့နောက်၄-၅နှစ်အတွင်းမှာဒီ satellite အသေးလေးတွေနဲ့လည်းကဘာဆက်တယ်ရေးသူကလုပ်ငန်းတွေကိုလုပ်ပေးမှာဖြစ်ပါတယ်။နောက်တစ်ခုကအတန်နဲ့မြန်တဲ့ jet လေမြန်တွေပြန်တဲ့အခါကြလို့ရှိရင်ဟို sonic boom လို့ခေါ်တဲ့အတန်လိုက်ရိုက်ခတ်မှုဟာမြေပြင်ပေါ်မှာရှိတဲ့လူတွေခံစားရတယ်နော်။နားမခံနိုင်လောက်အောင်ကျယ်တယ်။အဲအလွန်တရာမှကျယ်တဲ့အတွက်ဒီနားဒုက္ခရောက်တဲ့ဟာကိုညော့သွားအောင်လုပ်နိုင်တဲ့လေမြန်ဒီဇိုင်းပြီးတော့ set တွေကို NASA မှာစပြီးတော့ဒီနေ့စမ်းခဲ့တာလည်းရှိပါတယ်ခင်ဗျာ။အချုပ်အားဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီအောင်မြင်မှုတွေအပြင်ပေါ့နော်နှစ်စဉ်နှစ်တိုင်း NASA ကနေအရက်ဖက်စီးပွားရေးစက်မှုကုမ္ပဏီပေါင်းများစွာတန်းထောင်ပေါင်းမြောက်များစွာအထောက်ပံ့ပေးပြီးတီထွင်မှုတွေတွက်ဖက်လုပ်ခဲ့တဲ့ဒီနှစ်ထဲမှာဆိုလို့ရှိရင်အိတ်ထဲမှာအင်ဂျီထဲမှာခောက်လို့လိတ်လို့ရတဲ့ပါလာတဲ့နေအောင်ကြီးဆိုလာပြားတွေကအစပေါ့နော်ဒီအပိုက်ပုံးနဲ့လွှင့်ပစ်လိုက်တဲ့ plastic အဟောင်းတွေကိုဒီအပေါ်စားလောင်စားစီထုတ်တဲ့သုတေသနအထိလုပ်ဖို့အတွက် NASA ကနေပြီးတော့ထောက်ပံ့ခဲ့ပါတယ
်။အခုလိုတီထွင်မှုတွေအတွက်ပံ့ပိုးပေးရုံတည်းမကဘဲတက္ကသိုလ်တွေမှလည်းသုတေသနလုပ်ငန်းကိုတွင်တွင်ကျယ်ကျယ်လုပ်နိုင်ဖို့အတွက်အထောက်ပံ့တွေပေးခဲ့တာပါ။အ
မေရိကန်နိုင်ငံတနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်ကောလိပ်တွေကိုသုတေသနထောက်ပံ့ခြင်းငွေဒီနှစ်ထဲမှာ ਨੇ တန်း9တောင် NASA ကနေပြီးတော့ကျွန်တော်တို့လိုသိပံပညာရှင်တွေတွဲပြီးလုပ်ဖို့အတွက်ကိုထောက်ပံ့ခဲ့ပါတယ်။ဒီထောက်ပံ့ငွေတွေကအကြောင်းသားတွေရဲ့ပညာသင်စရိတ်ပါပါတယ်အကြောင်းသားတွေနဲ့တက်ကသိုလ်မှာရှိတဲ့သုတေသနပညာရှင်တွေပေါင်မောက္ခတွေအတွက်လည်းဒီပစ္စည်းကိရိယာအစအကုန်လုံးဝေဖို့အတွက်ထောက်ပံ့တာတွေဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပံတဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်တော်ခင်မြတ်သက်စူးစီးတင်ဆက်ခဲ့တဲ့တိတ်ပံတဲ့နေပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်ရှင
်အမေရိကန်ပြည်တော်စုနယူးယောက်မြို့ကနေဩစတြေးလျနိုင်ငံအစိုးရကဘာတဝမ်းကမြို့ကြီးအတော်များများမှာလူသန်းပေါင်းများစွာဟာလုံုံရေးတင်းကျပ်ထားတဲ့အခြေအနေအောက်မှာပဲအချမ်းဘက်ဖြစ်ရတဲ့ဇုံတရားမကြုံတွေ့ရပဲနဲ့နှစ်တစ်ကိုကျူးဆူနိုင်ခဲ့ကြပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာတော့မြစ်ထားဘူးဒါယုံနှစ်ခုမှာနှစ်တစ်ကူညအချမ်းဘက်တိုက်ခိုက်မယ်ဆိုတဲ့ချင်းချောက်တဲ့သတင်းတွေရတာကြောင့်အဲ့ဒီဘူဒါယုံတွေကနေဘေးလွတ်ရာထွက်ဖို့ခီးတော်တွေကိုရတက်ဖွဲ့ကညွန်ကြားခဲ့ရပါတယ်။အချမ်းဘက်ဖြစ်တွေရှိခဲ့တဲ့ပြည်နယ်နိုင်ငံမှာဆိုရင်တော့ရှောင်းဇလီဇီလက်မှတ်မှာမီရှင်မီပြန်ပြဖို့မဲ့အစီအစဉ်ကိုဖျက်လိုက်ရပေမဲ့လူများပြားကတော့2016နှစ်တစ်ကိုကြိုဆိုတဲ့ရုပ်ပုံတွေနဲ့ slide ထိုးထားတဲ့နာမည်ကျော် Arc to Triumph မဟုတ်ဦးကြီးနီတွားရောက်စုဝေးပြီးနှစ်တစ်ကိုကြိုဆိုကြပါတယ်။ဂျာမနီနိုင်ငံဘာဗေးရီးယားပြည်နယ်မြို့နယ်မြို့မှာဂျမ်ဖက်ဝါရာကန်ဆယ်တိုက်ခိုက်နိုင်ခြေသတိပေးချက်ထုတ်ပြန်ထားတာကိုဂျာမန်ရဲတပ်ဖွဲ့ကပြန်ရုပ်သိမ်းလိုက်ပါပြီးနှစ်တစ်ကိုကြိုညနေခင်းမှာဘုံခွဲတိုက်ခိုက်မဲ့ချင်းချောက်မှုတစ်ခုကြောင့်ရထားဘူတော်ယုံနှစ်ခုကနေလူတွေထွက်ပေးကြဖို့ရှင်းခဲ့ရပြီးနိုင်အတော်ကြမှာပဲအခုလိုပြန်ရုပ်လိုက်တာပါ IS အစွန်ရောက်ဂျမ်ဖက်သမားတွေရဲ့လက်ချက်ဆိုတာမျိုးနဲ့နှစ်တကူပွဲတော်မှာရက်သားတွေကိုတပ်ဖြတ်ဖို့ကြံစီတယ်ဆိုတဲ့ဆူဆွဲချက်နဲ့နယူးယောက်ကလူတစ်ယောက်ကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးလိုက်တဲ့ကြောင်းအမေရိကန်တရားရေးဌာနကပြောပါရယ်အဂျမ်ဖက်ဝါရောက်ကိုမဆုံးမနစ်ဆွဲကင်သူတွေလူတရားရုံးတွေကသတ်မှတ်ထားတဲ့လူ၉ယောက်ကိုပါကစ္စတန်စစ်ကုံရုံးတွေကနေတည်တံချမှတ်လိုက်ပါရယ်အဲ့ဒီလူတွေထဲမှာအယ်ကိုင်ဒါစစ်သွေးကြွတူဦးနဲ့ပါကစ္စတန်တာလီဘန်အဖွဲ့ဝင်တယောက်ပါတယ်လို့ပါကစ္စတန်စစ်ဘက်ကဒီကနေ့ပြောပါရယ်အမေရိကန်ပြည်ထောင်စုကထုတ်တဲ့ရေနံစိမ်းတွေပြပတင်ပို့ခွင့်ပိတ်ပင်ထားတာကိုဆိုသိမ်းလိုက်ပြီးသတင်းပတ်ပိုင်းတွင်မှာပဲဆယ်စုနှစ်လေးခုတင်ပြပတင်ပို့တဲ့ပထမဆုံးတော့အမေရိကန်ရေနံစိမ်းတွေ Texas ပြည်နယ်စီကန်တကူကနေကြာသပတေးနေ့ကထွက်ခွာသွားပါပြီးဆွစ်ဇာလန်ကုန်သွယ်ရေးကုမ္ပဏီ Vidal Group ကိုရောင်းထားတဲ့ Texas ပြည်နယ်တောင်ပိုင်း Conoco Phillips ရေနံတွင်းတွေကထွက်တဲ့ရေနံစိမ်းကိုပို့လိုက်တာပါခင်ဗျာ
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီညာစီစဉ်ထုတ်လို့ရေမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်ဗီအိုအမေရိကန်သံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိတိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်စနေနေ့မနက် 6:00 နာရီကနေ 9:00 နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ light meter 16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပြီးလိုအင်စင်တာတွေပြေဝါကြပါစေဗီအိုကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.